Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2016ခုနှစ်ဒီဇင်ဘာလ19ရက်တနင်္လာနေ့ညချမ်းအတွက် VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမတ်တင်ကြီးထိုင်နေကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။အာလပုံမြို့မှာတပုံတွေထင်းချုပ်ထားစေတန်နေသေးတဲ့ဒေသတွေကနေနောက်ထပ်လူတွေကိုရှေ့ပြောင်းကယ်ထုတ်တာဆက်လုပ်နေပါတယ်။ရခိုင်ရေးနဲ့ပတ်သက်ပြီးဆွေးနွေးကြတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ပထမဆုံးအစည်းအဝေးတစ်ရက်ကိုမြန်မာနိုင်ငံကအင်ရှင်ဖြစ်ဒီကနေ့လက်ခံကျင်းပပါတယ်။ဒေါ်နယ်ထရမ့်လက်ထက်မှာအမေရိကန်နဲ့တရုတ်ကြားဆက်ဆံရေးပိုပြီးတင်းမာလာမယ်ဆိုတဲ့ခန့်မှန်းချက်တွေထွက်နေပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းတွေထဲမှာဆိုရင်တော့ဒီရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောထဲမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကလက်နက်ကင်အကြမ်းဖက်သမားတွေကိုဖော်ထုတ်တဲ့နေရာမှာလူခွေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်တပ်တွေအထောက်ထားနဲ့တင်ပြနိုင်မယ်ဆိုရင်မြန်မာအစိုးရဘက်ကပူးပေါင်းကင်တွယ်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူကပြောဆိုလိုက်တဲ့သတင်းမှာတော့
အော်တိုဘာ9ရက်နေ့မှာဖြစ်တဲ့ဖြစ်စဉ်အပါအဝင်ဒီနောက်ဆက်တွဲဖြစ်တဲ့ဖြစ်စဉ်တွေနောက်ဆက်တွဲရှင်းလင်းရေးလုပ်တဲ့ဖြစ်စဉ်တွေမှာဒီဆွဆွဲချက်တွေကိုပြန်ပြီးတော့စုံစမ်းစစ်ဆေးဖို့
ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့တည်တံ့တွေ့ဆုံမေးမြန်းထားတာနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေအထူးစိုးရိမ်စရာဖြစ်တယ်လို့လူခွင့်အဖွဲ့ Amnesty International ကဝေဖန်လိုက်တဲ့သတင်းနဲ့အတူရှမ်းမြောက်ပိုင်းဘက်ကတိုင်းတောင်းနဲ့ချီပြီးတံမိုးရှိရဲ့မူရင်ဆေးဝါဖမ်းဆီးမိတဲ့သတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မတ်တင်ကီထိုက်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
စီးရီးယားနိုင်ငံအာလပ်ပိုမြို့မှာတပုံတွေထင်းချုပ်ထားတဲ့နောက်ဆုံးကြံနေသေးတဲ့ဒေသတွေနဲ့တပုံတွေဝိုင်းထားတဲ့ကျေးရွာနှစ်ရွာကလူတွေကိုဒီကနေ့ကယ်ထုတ်ပေးခဲ့ပါတယ်။ကယ်ထုတ်လိုက်သူတွေပါလာတဲ့ဗစကားအစီး20လောက်ဟာအာလပ်ပိုမြို့အရှိပိုင်းကနေအတိုက်ခံတွေထင်းချုပ်ထားတဲ့ဒေသတွေစီထွက်သွားပါတယ်။အခုလိုရှေ့ပြောင်းကယ်ထုတ်တဲ့လုပ်ငန်းကိုပြီးခဲ့တဲ့သတင်းပတ်ကတည်းကစလုပ်နေတာပါ။2012ခုနှစ်ကတည်းကတပုံတွေထင်းချုပ်ထားတဲ့အာလပ်ပိုမြို့အရှိပိုင်းမှာလူထောင်ပေါင်းများစွာကြံနေပါသေးတယ်။အစိုးရတပ်ရဲ့ထူးစစ်ကြောင့်တပုံတွေဟာသူတို့ထင်းချုပ်ထားတဲ့နေမြေအားလုံးနီးပါးကိုလက်လွတ်လိုက်ရပြီးပါပြီ။အာလပ်ပိုမြို့ကနေလူတွေကိုရှေ့ပြောင်းကယ်ထုတ်ပြီးတဲ့အစီအစဉ်အတွက်အပြန့်အလန့်အနေနဲ့အနောက်မြောက်ပိုင်းအိုက်ဒလစ်ပြည်နယ်ဖူဝါနဲ့ကီဖရာယာရွာတွေကနေဖျားနာနေသူတွေနဲ့ဒဏ်ရာရထားသူအရက်သားထောင်ပေါင်းများစွာကိုထုတ်ခွင့်ပြုဖို့အစိုးရကတောင်းဆိုထားပါတယ်။အဲ့ဒီရွာတွေကနေဒီကနေ့လူတွေကိုတက်ပြီးဘတ်စကားတွေထွက်သွားတယ်လို့ပြည်တွင်းအခြေဆိုင်အစီရီယာလူခွင့်ရေးအခြေအနေစောင့်ကြည့်လိလာရေးအဖွဲ့ကပြောပါတယ်။ဖူဝါနဲ့ကီဖရာယာမြို့တွေကိုသွားတဲ့ဘတ်စကားတွေကိုအယ်ကိုင်ဒါမဟာမိတ်တပုံတွေကတနင်္လာနေ့မှာတိုက်ခတ်ပြီးမီးရှို့ပစ်တာကြောင့်လူသားချင်းအကူအညီပေးရေးစီးရီးယားဆိုင်ရာကုလသမဂ္ဂကြံပေးရန်နယ်ကလန်ကအပြင်းအထန်ပြစ်တင်ဝေဖန်ခဲ့ပါတယ်
။အော်တောင်းရင်ဖြစ်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲပြီးနောက်တစ်ဆင့်ဆောင်ရွက်ချက်အဖြစ်ဒီကနေ့တနင်္လာနေ့မှာတော့အမေရိကန်သမ္မတရွေးချယ်ရေးအဖွဲ့ Electoral College မှာမဲခွဲဖို့ရှိနေပြီးအင်ဂျင်မြေလုပ်ငန်းရှင်ဂရေဂျယ်တထေးကြီးဒေါ်နယ်ထရန့်ကိုနိုင်ငံရဲ့45ဆမြောက်သမ္မတအဖြစ်တရားဝင်အတည်ပြုမယ်လို့ခန့်မှန်းရပါတယ်။ရွေးကောက်ပွဲအပြီးကတည်းကမစ္စတာထရန့်အနေနဲ့ဇန်နဝါရီလ20ရက်နေ့သမ္မတကျန်းသက်စာချိန်ဆိုပြီးသမ္မတဖြစ်လာမယ်လို့အမေရိကန်နေကြားနားလည်ထားပြီးဖြစ်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲတွေကလူထုရဲ့မေးဆန္ဒတွေနဲ့ဒေနဲ့ဓာတ်ရိုက်ဆုံးဖြတ်တာမဟုတ်ဘဲပြည်နယ်50နဲ့မြို့တော်ဝါရှင်တန်တို့ကသမ္မတရွေးချယ်ရေးကိုယ်စားလှယ်မဲရလတ်တွေနဲ့ဆုံးဖြတ်တာဖြစ်ပါတယ်။ပြည်နယ်တစ်ခုချင်းစီမှာထောက်ခံမဲ့အများစုရသူကပြည်နယ်ရဲ့သမ္မတရွေးချယ်ရေးကိုယ်စားလှယ်အဖွဲ့ရဲ့မဲအလုံးကိုရရှိတာဖြစ်ပါတယ်။ဒီကနေ့တနင်္လာနေ့မှာတော့သမ္မတရွေးချယ်ရေးအဖွဲ့ဝင်938ဦးတို့ကတက်ဆိုင်ရာပြည်နယ်တွေရဲ့မြို့တော်တွေမှာမဲထဲကြမှာဖြစ်ပါတယ်။သမ္မတရွေးချယ်ရေးကိုယ်စားလှယ်အဖွဲ့ဝင်တွေအနေနဲ့ပြည်နယ်ဥပဒေအရရော့တက်ဆိုင်ရာပြည်နယ်တွေမှာအနိုင်ရတဲ့ကိုယ်စားလှယ်ကိုသာမဲထဲရမှာဖြစ်ပါတယ
်။ပါကစ္စတန်နဲ့အီရန်နိုင်ငံတွေမှာရောက်နေတဲ့အာဖဂန်ဒုက္ခသည်တသန်းကျော်ဟာ2016ခုနှစ်အတွင်းကိုယ်သဘောနဲ့ကိုယ်နေရပ်ပြန်လာကြတယ်လို့အာဖဂန်ဆိုရကဒီကနေ့ပြောလိုက်ပါတယ်။ဒါဟာဖြင့်14နှစ်အတွင်းအများဆုံးပြန်သွားတဲ့ဒုက္ခသည်အရေအတွက်ပါ။အင်းဒီဂျီနိုင်ငံတွေကနေပြန်ရောက်လာသူတွေထဲမှာမှပုံတင်ထားသူတွေရောအထောက်အထားမဲ့မိသားစုတွေရောပါတယ်လို့အာဖဂန်ဒုက္ခသည်တွေပြန်လည်ရွှေ့ပြောင်းရေးဆိုင်ရာဌာနဝန်ကြီးဆေယက်ဟူစိန်အာလီမီဘာကီကလွှတ်တော်ကိုပြောပါတယ်တိုက်ပွဲတွေနဲ့ဘေးကင်းလုံခြုံမှုမရှိတာတွေကြောင့်အာဖဂန်နိုင်ငံသား9,500ဟာဒီနှစ်အတွင်းအိုးယွင်ဆွန့်ထွက်ပြေးသွားကြတယ်လို့လည်းသူကပြောပါတယ်ဒါကြောင့်အာဖဂန်နစ္စတန်ပြည်တွင်းမှာ IDB လို့ခေါ်တဲ့အိုးယွင်ဆွန့်ထွက်ပြေးနေသူအရေအတွက်ဟာ 1.3 သန်းအထိရှိသွားပါပြီ IDB အရေအတွက်အလင်းမြန်တိုးလာနေတဲ့အခြေအနေအောက်မှာလူသားပြည်ဒုက္ခအခြေအနေဟာအရင်ကတည်းပိုပြီးဆိုးလာနေတယ်လို့ကုလသမဂ္ဂကအသတိပေးထားပါတယ်။ပါကစ္စတန်ကနေပြန်သွားတဲ့ဒုက္ခသည်နဲ့အထောက်အထားမဲ့လူအရေအတွက်6သိန်းကျော်တိုးလာတာကြောင့်လည်းအခြေအနေကပိုပြီးဆိုးလာနေပါတယ်။
ဣရတ်တပ်ဖွဲ့တွေကမိုဆူးမြို့တစ်စိတ်တစ်ပိုင်းကိုပြီးခဲ့တဲ့ရက်ပိုင်းအတွင်းအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ထံကနေပြန်လည်သိမ်းပိုင်နိုင်ခဲ့ပြီးဒီကနေ့မှာတော့မြို့တွင်းမှာရှိနေတဲ့ IS တိုက်ခိုက်ရေးသမားတွေကဣရတ်တပ်ဖွဲ့တွေကိုအဝေးတိန်ဒရုန်းယာဉ်နဲ့တိုက်ခိုက်ခဲ့ပါတယ်။မိုဆူးမြို့အယ်ဘာရစ်ရက်ကွက်ပေါ်ကိုပြန်တန်းလာတဲ့အဝေးတိန်ဒရုန်းကနေတနက်နဲ့ပြစ်ခတ်ခဲ့တယ်လို့ဘုံအသေးလေးတွေလည်းချဲချခဲ့တာကိုဣရတ်စစ်သားတွေကြုံတွေ့ခဲ့ရပါတယ်။IS တိုက်ခိုက်ရေးသမားတွေရဲ့ပြင်းပြင်းထန်ထန်ခုခံတိုက်ခိုက်နေမှုကြောင့်မိုဆူးမြို့ရင်ကိုအီရတ်စစ်တပ်ထိုးဖောက်မှုရပ်ဆိုင်းထားပါတယ်။မြို့ရင်ကတခြားရပ်ကွက်တွေကိုတိုက်ခိုက်နိုင်ဖို့အတွက်တပ်ဖွဲ့ဝင်တွေပြန်ပြီးစုစည်းနေတယ်လို့လည်းအီရတ်အထူးတပ်ဖွဲ့ဝင်တဦးကပြောပါတယ်။မိုဆူးမြို့ပြန်လည်သိမ်းပိုက်ရေးတိုက်ပွဲမှာအီရတ်စစ်သားတွေရဲတွေနဲ့အတူကတ်လူမျိုးစုတိုက်ခိုက်ရေးသမားတွေရှီယာပြည်သူစစ်တွေနဲ့ဆွန်နီမျိုးနယ်စုတွေလည်းပါဝင်ပါတယ်။ဣရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့မိုဆူးမြို့ပြန်လည်သိမ်းပိုက်ရေးအော်တိုဘားလ18ရက်နေ့ကစတင်တိုက်ခိုက်နေတာဖြစ်ပြီးအခုအခါမှာတော့ဣရတ်တပ်ဖွဲ့တွေကမြို့ရဲ့၄ဘုံတဘုံလောက်ကိုသိမ်းပိုက်ထားနိုင်ပြီဖြစ်ပါတယ
်။ UAE American အတန်းညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196 5လိုင်းဒိုမီတာ32 kHz 932 5လိုင်းဒိုမီတာ57 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့တနင်္လာညဘက်အစီအစဉ်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့ရခိုင်ပြည်အရေးအရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာမြန်မာနိုင်ငံကိုကူညီဖို့သဘောတူကြတယ်လို့အစည်းအဝေးပြီးမှအာဆီယံအတွင်းမှူးချုပ်ကသတင်းထုတ်တွေကိုပြောပါတယ
်
မြန်မာနိုင်ငံအနေနဲ့ဒီအခြေအနေကိုကန့်ကွက်ဖြေရှင်းတာမှာမြန်မာနိုင်ငံကိုအကူအညီပေးဖို့လိုအပ်တယ်ဆိုတဲ့သဘောတူညီချက်တစ်ခုရခဲ့ပြီးဘယ်လိုအကူအညီပေးသွားမယ်ဆိုတာကိုဆက်ပြီးဆွေးနွေးသွားကြပါမယ်လို့အစည်းအဝေးပြီးမှာအာဆီယံတွင်းမှူးချုပ်လီလျောင်မင်းကသတင်းတော့တွေကိုပြောပါတယ်။ထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ပရမုတ်ဝီနိုင်းကလည်းအစည်းအဝေးကောင်းတစ်ခုဖြစ်ပြီးအားလုံးကျေနပ်ကြပါတယ်လို့ပြောသွားပါတယ်။အခုအစည်းအဝေးဟာရခိုင်ပြည်အရေးနဲ့ပတ်သက်ရင်အရှေ့တောင်အရှာနိုင်ငံများဖွဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်ပြီးမြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့ပထမဆုံးအစည်းအဝေးပါ။ဒီအစည်းအဝေးကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်တက်ရောက်ပါတယ်။ရခိုင်ပြည်နယ်မောင်တောနယ်ဘူးတီတော်မြို့နယ်တွေကနေကြားဆောင်ရဲကိတ်တွေကိုလက်နက်ကင်တွေကဝင်တိုက်တာကြောင့်ရဲတပ်ဖွဲ့ဝင်တွေတေဆုံးပြီးနောက်ဆက်တွဲတိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်စစ်စီရေးနယ်မြေဖြစ်တက်မှတ်ပြီးစစ်တပ်ကရှင်းလင်းနေနေတာတွေကိုလုပ်ပါတယ်။အဲဒီစစ်စင်ရေးမှာလူခွင့်ရေးချိုးဖောက်တာတွေရှိတယ်ဆိုပြီးနိုင်ငံကာကဥပံပြောဆိုတာတွေထွက်ခဲ့ပြီးတဲ့နောက်အခုအစည်းအဝေးကိုကျင်းပတာဖြစ်ပါတယ်
။ဖန်စီထိန်ထိန်ခံထားတဲ့တောင်ကိုရီးယားတမရရဲ့လူယုံတော်ကိုလိန်လဲလှည့်ပြားဖို့ခြံစည်မှုဆွဲဆိုချက်နဲ့ဒီကနေ့တနင်္လာနေ့မှာဆိုးလ်မြို့တော်မှာရုံထုပ်စစ်ဆေးပါတယ်။ချွိုင်းဆွန်စီကသူမဦးစီးတဲ့အဖွဲ့အစည်းကြီးနှစ်ခုထံကိုတောင်ကိုရီးယားရဲ့အကြီးဆုံးလုပ်ငန်းကြီးတွေထံကနေဒေါ်လာကရေနဲ့ချီလှူဒန်းလာစေဖို့ဖိအားပေးခဲ့တာလို့အစိုးရရှေ့နေတွေကစွပ်စွဲထားပါတယ်။ဒီငွေတွေတဲကတချို့ကို Mrs. Choi ကသူမပိုင်ကုမ္ပဏီတွေနဲ့တခြားလုပ်ငန်း contract တွေမှာအသုံးချခဲ့တယ်လို့လည်းစွပ်စွဲထားပါတယ်။သူမကတော့ပြည်မှုဆိုင်ရာစွပ်စွဲချက်တွေအလုံးကိုညှင်းဆို့ထားပါတယ်။တောင်ကိုရီးယားမီဒီယာတွေမှာတော့အစိုးရတာဝန်ရယူမထားတဲ့ချွိုင်းဆွန်စီဟာရိုးသားတဲ့သမရပတ်ကွန်ဟေကိုရောသမရရဲ့မူဝါဒပိုင်းဆိုင်ရာမှာရောနောက်ကွယ်ကနေချုပ်ကင်ထားတဲ့ဆင်းလဲတဲ့နတ်ဆရာတအုပ်ဖြစ်ခိုင်နိုင်ဖော်ပြနေတာကြောင့်ဒီရှုပ်တော်ပုံကလူထုကြအတော်လေးစိတ်ဆိုးဒေါသထွက်စရာဖြစ်ခဲ့ပါတယ်။ဖခင်ဖြစ်သူသမရပတ်ချုံဟီတောင်ကိုရီးယားနိုင်ငံကိုဆီယနာတင်ပြီး18နှစ်ကြာအုပ်ချုပ်ခဲ့စဉ်ကာလ1980ပြည်လွန်နှစ်တွေကတည်းကသမရပတ်ကွန်ဟေနဲ့မစ္စစ်ချွိုင်းတို့ခင်မင်ရင်းနှီးခဲ့ကြတာဖြစ်ပါတယ်
။ပိုင်ဆိုင်မှုညှင်းပွားနေတဲ့တောင်တရုတ်ပင်လယ်မှာအမေရိကန်နဲ့တရုတ်တို့ကြားအပြိုင်လုပ်နေကြတာတွေကအင်အားကြီးနှစ်နိုင်ငံကြားအဆင်မပြေဖြစ်နေပြီးသားဆက်ဆံရေးကိုပိုပြီးဆိုးလာစေပါတယ်။ဒါအပြင်ယူကောက်ခံသမ္မတဒေါ်နယ်ထရန့်နောက်လာမှသမ္မတရာထူးစယူချိန်ကြရင်ပိုပြီးဆိုးရွားတဲ့ပြည်ပခါတွေဖြစ်လာမလားဆိုတဲ့ခံမှန်းချက်တွေလည်းထွက်လာနေပါတယ်။တောင်တရုတ်ပင်လယ်ကစပရလီကျွန်းစုတွေမှာတရုတ်ကစစ်လက်နက်စနစ်အသစ်တပ်စင်တာတွေလုပ်နေတယ်လို့ဒီဇင်ဘာလ13ရက်နေ့မှာပဲအမေရိကန်ခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလိလာရေးအဖွဲ့ CSIS ကထုတ်တဲ့အစီရင်ခံစာမှာပြောထားပါသေးတယ်။နောက်နှစ်ရက်အကြာတိကျဖြစ်ရတဲ့ခုမှာတော့အဲ့ဒီရေပြင်မှာတိတ်ပန်ဆိုင်ရာဆန်းစစ်တိုင်းတာတာတွေလုပ်နေတယ်လို့ဆိုတော့အမေရိကန်ရေတပ်ကအဝေးထင်းရေအောက်သွားခြင်းငယ်လေးတစ်စင်းကိုတရုတ်ကသိမ်းလိုက်ပါတယ်။တနင်္လာနေ့မှာတော့တရုတ်ကာကွယ်ရေးဌာနကတင်းတင်းလျှောက်ပတ်တဲ့ပုံစံနဲ့အဲ့ဒီခြေငယ်ကိုပြန်ပေးမယ်လို့ပြောတာကြောင့်အဲ့ဒီခြေငယ်ကပစ္စည်းကိရိယာတွေကိုအရင်ဆုံးယူလိုက်ပြီလားဆိုတာမေးခွန်းတွေထွက်လာပါတယ်။ငါးမြောက်များရှိတဲ့ပြင်ရေအောက်မှာဇီဝရုပ်ကျွင်းလောင်စာတိုက်တွေရှိနေနိုင်တယ်ဆိုတော့တောင်တရုတ်ပင်လယ်ရဲ့နယ်မြေတစ်စိတ်တစ်ပိုင်းဒါမှမဟုတ်အကုန်လုံးကိုပိုင်တယ်လို့ပြောထားကြတဲ့နိုင်ငံတွေထဲမှာ တရုတ်ဘရူနိုင်းမလေးရှားဗီယက်နမ်ဖိလစ်ပိုင်နဲ့တိုင်ဝမ်ကျွန်းတို့ပါဝင်ပါတယ်
။အိန္ဒိယရဲတပ်ဖွဲ့ဟာဖမ်းဆီးရေးဆိုင်ရာလုံထုံးလုံနည်းတွေကိုမလိုက်နာသလိုတန်တရာရှိသူတွေကိုဖမ်းဆီးထားခြင်းအတွင်းတေဆုံးတဲ့ထီအောင်နှိမ့်ဆက်ညှဉ်းပန်းတာကြောင့်တန်တရားနဲ့အဖမ်းခံထားရသူတွေဟာအချုပ်အနှောင်ကာလမှာတေဆုံးနေကြရတယ်လို့လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ကပြောဆိုလိုက်ပါတယ်
။ According to government data, at least 591 people died in police custody in India between 2010 and 2000.
အစိုးရကိန်းဂဏန်းတွေအရ2010ပြည်နှစ်ကနေ2015ခုနှစ်အတွင်းအိန္ဒိယမှာရဲတပ်ဖွဲ့ကထိမ့်သိမ်းထားခြင်းအတွင်းတေဆုံးသူ592ယောက်ထက်မနည်းရှိပါတယ်။ဒီကိန်းကနန်းကနှိမ့်ဆက်ညှဉ်းပန်းမှုပမာဏကိုတကယ်တမ်းမထင်ဟပ်ပါဘူး။ဘာကြောင့်လဲဆိုတော့တေဆုံးတဲ့အထိဖြစ်ရတဲ့နှိမ့်ဆက်ညှဉ်းပန်းမှုနဲ့မတော်မတရားလုပ်မှုတွေကိုပဲမှတ်တမ်းတင်ထားတာကြောင့်ပါလို့ HRW အဖွဲ့ရဲ့တောင်အားရှရေးရာသုတေသူဂျေရှရီဘာဂျိုရီယာကပြောပါတယ်။သူတို့တွေ့ထားတာကရဲတပ်ဖွဲ့ဟာရာဇဝတ်မှုကျွလွန်တယ်လို့တန်မြတ်ရှိသူတွေစီကနေဖြောင့်ချက်ရဖို့တရင်အချက်လက်ရဖို့တစ်ခါတစ်ခါဆိုရင်လက်တုံပြန်ဖို့တသက်နှိမ့်ဆက်ညှဉ်းပန်းတာလို့လည်းပြောဆိုသွားပါတယ်။
တရုတ်နိုင်ငံမှာမိဂိုမျိုးဖုံးလုံးမှုအခြေအနေကိုအန်ဒရယ်ရှိတဲ့အဆင့်တတ်မှတ်ကြေညာထားပြီးဒါဇင်နဲ့ချီတဲ့မျိုးတွေမှာကျောင်းတွေပိတ်ထားသလိုစစ်ရုံတွေနဲ့စီးပွားရေးလုပ်ငန်းတွေလည်းရပ်ထားပါတယ်။မိဂိုမျိုးဖုံးလုံးတဲ့မျိုးတွေမှာရင်သွားလာမှုအခြေအတွက်ကိုလည်းကန့်သတ်ထားပါတယ်။ဒေရုညဉ့်ညံမှုဆိုင်ရာသတိပေးချက်တွေအရဆိုရင်တရုတ်နိုင်ငံတွင်မှာအထူးသဖြင့်တော့နိုင်ငံမြောက်ပိုင်းကစစ်မှုမျိုးကြီးတွေမှာပုံမှန်ကိစ္စတခုလိုဖြစ်လာနေတာပါ။တရုတ်နိုင်ငံမှာကျောင်းမီးသွေးလောင်စာအသုံးပြုမှုနဲ့ကားအူကားဟောင်းတွေကမိဂိုထွက်တာတွေကြောင့်ကာလရှည်လေရုညဉ့်ညံမှုဖြစ်နေရတာလို့လည်းဝေဖန်ကြပါတယ်ခင်ဗျာ။
တနင်္လာညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာဘာသာစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ website မှာနားဆင်နိုင်ကြပါရှင်။ထိတ်တဲရောက်သတင်းတွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှုံးမြို့နယ်ထဲမှာလုံခြုံရေးတပ်ဖွဲ့တွေကလက်နက်ကိုင်အကြမ်းဖက်သမားတွေကိုဖော်ထုတ်ဖမ်းဆီးတဲ့နေရာမှာလူခွေချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွတ်ဆွဲချက်တွေအပေါ်တပ်တွေအထောက်အထားအခိုင်အမာနဲ့တင်ပြနိုင်ရင်မြမအစိုးရဘက်ကပူးပေါင်းကင်တွယ်သွားမယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနအကြီးတန်းတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်းပင်ခံလည်းဖြစ်မြန်မာနိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ကအာဆီယံနိုင်ငံသားရေးဝန်ကြီးတွေကိုဖိတ်ကြားပြီးတော့ရခိုင်ရေးနဲ့ပတ်သက်တဲ့အလွတ်သဘောဆွေးနွေးပွဲတရက်ဒီကနေ့ကျင်းပပါတယ်။ဒီကနေ့ဆွေးနွေးပွဲနဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးရာဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကိုဒေါခင်စိုးဝင်းကတည်ထောင်တွေ့ဆုံမေးမြန်းထားတာနားဆင်ပါရှင်။
ဒီစနေဘက်မတိုင်ခင်တုန်းကပေါ့နော်ဒီမလေးရှားနိုင်ငံဝန်ကြီးချုပ်ပေါ့မလေးရှားနိုင်ငံဝန်ကြီးချုပ်ကနေပြီးတော့ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီရိုဟင်ဂျာလို့ခေါ်တဲ့လူနည်းစုတွေပေါ့လေအဲလူနည်းစုတွေနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကဖိနှိပ်ချုပ်ဆဲတာတွေများနေတယ်ပြီးတော့ဒီလူမျိုးတုံးတပ်ဖြတ်မှုတွေလုပ်နေတယ်ဆိုပြီးတော့မလေးရှားဝန်ကြီးချုပ်ကိုယ်တိုင်ဦးဆောင်ပြီးတော့ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပါတယ်အဲ့တော့ဒီကနေ့ဆွေးနွေးပွဲမှာရောဒီမလေးရှားနိုင်ငံမလေးရှားပြည်ကလာတဲ့နိုင်ငံသားရေးဝန်ကြီးအနေနဲ့ရောဗာရင်များထပ်ပြောပါသေးလဲရှင
်ဟုတ်ကဲ့ဟိုကျွန်တော်ခုနပြောလို့နာမည်လေးနဲ့ပတ်သက်လို့ပါဆိုကျွန်တော်အခုဒီမှာတော့ဒီပြဿနာကိုဖြေရှင်းတဲ့အခါမှာဒီနာမည်ကို၌ကိုကအစကျွန်တော်တို့အငင်းပွားစရာဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တတ်နိုင်သမျှတော့ဒီလိုမျိုးအငင်းပွားဝယ်ဖြစ်တဲ့နာမည်ကိုတော့ကျွန်တော်တတ်နိုင်သမျှမသုံးမဲနဲ့ဒီပြဿနာကိုအဓိကဘယ်လိုဖြေရှင်းမလဲဆိုတဲ့ဥစ္စာမျိုးကျွန်တော်အဓိကဆောင်ရွက်အစိုးရအနေနဲ့အဓိကဆောင်ရွက်နေတဲ့ဆိုတဲ့ဥစ္စာလေးကိုလည်းဥစားပြောပြရစီခင်ဗျနောက်တစ်ချက်ကတော့ကျွန်တော်တို့ဒီဒီအစည်းအဝေးမှာဒီမလေးရှားနိုင်ငံသားရဲ့ဝန်ကြီးအနေနဲ့သူဆွေးနွေးပြောကြားရတဲ့ဥစ္စာလေးရှိပါတယ်သူခုနပြောလို့သူတို့ဒီရခိုင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီစိုးရိမ်မှုလေးတွေရှိတယ်ဆိုတဲ့ဥစ္စာမျိုးလေးသူထုတ်ဖော်ပြောကြားသွားတာခင်ဗျာဒီကိစ္စဒီနိုင်ငံတနိုင်ငံတရားဖြေရှင်းရမယ့်ဥစ္စာမဟုတ်ပဲねလူကြီးအနေနဲ့ဖြည့်ရှင်းရမယ်ဆိုတဲ့ဥစ္စာမျိုးလေးသူပြောတာလေးရှိပါတယ်ဆိုတော့သူဒီတနိုင်ငံရဲ့အမြင်ကိုတော့အခြားနိုင်ငံတွေကတော့ same သူ share လုပ်တဲ့ဥစ္စာမျိုးတော့အစည်းအဝေးမှာပြောကြားခဲ့ခြင်းရှိပါဘူ
းဟုတ်ကဲ့အဲ့တော့အာဆီယံရဲ့မူဖြစ်တဲ့ဒီ interference ပေါ့နော် non interference ပေါ့သူတခြားနိုင်ငံရဲ့တခြားနိုင်ငံရဲ့ပြည်တွင်းရေးဝင်ရောက်မဆက်ဖက်ဘူးဆိုတဲ့မူကိုတွေးဖီပြီးတော့မလေးရှားကနေပြီးတော့ဒါ regional data တွင်ပြဿနာအဖြစ်ဖြစ်ပေါ်လာနိုင်တယ်ဆိုရယ်ဆိုရင်မကင်းဖြစ်တဲ့အကြောင်းကိုပြောတာဖြစ်မှာပေါ့နော်
ဟုတ်ကဲ့အဲ့ဒါကိုပဲတချို့အဖွဲ့ဝင်နိုင်ငံတွေကတော့ဒါပြည်တွင်းရေးကိစ္စဆိုတဲ့ဥစ္စာကိုတချို့အဖွဲ့ဝင်တွေကလည်းတည်တည်ချာချာထောက်ပြပြောသွားလေးရှိပါတယ်ခင်ဗျ
ဒါကြောင့်မလို့တယောက်နဲ့တယောက်အမြင်မတူဘူးဆိုတာလေးလည်းပြောပြစေ
။အင်ဒိုနီးရှားနိုင်ငံနဲ့ဥပမာဘရူနိုင်းတို့အင်ဒိုနီးရှားနိုင်ငံတို့ကတော့ဒီကိစ္စကဒါဘာသာရေးဒီလူမျိုးရေးပဋိပက္ခမဟုတ်ပဲနဲ့ဒါဟိုလူသားချင်းစာနာမှုအကူအညီတွေပေးဖို့အတွက်ကိုပို့ပြီးတော့ဆောင်ပေးပြီးပြောသွားတာကြားရပါတယ်။အဲ့တော့အင်ဒိုနီးရှားနိုင်ငံရဲ့အခမ်းကဏ္ဍပေါ့လေ။အဲ့ဒါနဲ့ပတ်သက်လို့ဒေါ်အောင်ဆန်းစုကြည်အနေနဲ့ဘယ်လိုယူဆပါလဲရှင်
။ဟုတ်ကူခုနဟိုကျွန်တော်ဒေါ်အောင်ဆန်းစုကြည်ကိုစားတော့ကျွန်တော်အနေနဲ့ပြောဖို့ခက်ပါတယ်ပေါ့နော်။ကျွန်တော်အမြင်ပြောရရင်တော့ကျွန်တော်ဒီအစည်းအဝေးမှာခုနပြောသလိုပါပဲဒီကိစ္စဘာသာရေးကိစ္စမဟုတ်ပဲねလူသားချင်းစာနာမှုဟိုအကူအညီပေးရှုထောင့်အောင်နေပြီးတော့ဖြည့်ရှင်းဖို့ဆိုတဲ့ဥစ္စာမျိုးနဲ့တော့ဟိုအင်ဒိုနီးရှားကဒီဆွေးနွေးသွားတဲ့ဥစ္စာမျိုးလေးရှိပါတယ်ခင်ဗျာ
ဒီဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ရခိုင်ဒေသဖွံ့ဖြိုးမှုနဲ့ပတ်သက်ပြီးတော့ဘလို့အကူအညီတွေများဟိုကန့်လန့်ထားတာရှိပါလဲရှင်
ဟိုဆရာမပြောဒီအာဆီယံကိုပြောတာ
ကတော့
နိုင်ငံတကာ
အာဆီယံနဲ့
ဟုတ်ဟုတ်ကဲ့ဟိုခုနပြောလို့တော့ဒီအဖွဲ့ဝင်နိုင်ငံတွေကအချို့နိုင်ငံတွေကကျွန်တော်ဒီရခိုင်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက် bilateral ကူညီတာတွေလည်းအများကြီးရှိပါတယ်ခုနပြောလူသားချင်းစာနာမှုအကူအညီပေးတဲ့ဥစ္စာမျိုးလေးတွေလည်းရှိပါတယ်ခင်ဗျာဒါကြောင့်မလို့ခုနဟိုဒီစီဝေးမှာတော့ဒီလိုမျိုးဘယ်ကဏ္ဍမှာဘယ်လိုဆွေးနွေးမယ်ကူညီမယ်ဆိုတဲ့အသေးစိတ်တော့မဟုတ်ပါဘူးဒီ challenge just ဖြစ်နေတဲ့ဥစ္စာတွေဘလို့ address လောက်ကြမလဲဆိုတဲ့ဥစ္စာမျိုးဆွေးနွေးကြတာပါခင်ဗျာ
ဟိုဒီ genocide ဆိုတဲ့စကားပေါ့နော်ဒါကတော့လူမျိုးတုံးတတ်ဖြတ်တဲ့ဆိုတဲ့စကားအဆင့်အထိတော့မရှိဘူးဆိုတာတော့အားလုံးသိကြတယ်ဒါပေမဲ့တစုံတစ်ခုသောအတိုင်းအတာအထိပေါ့လူခွေချိုးဖောက်မှုတွေကတော့ရှိကောင်းရှိနိုင်တာပေါ့ဘာလို့လဲဆိုတဲ့အခါကျတော့ကိုယ့်ဘက်ကလူတွေလည်းဟိုအသက်ခံထားရတယ်ဒီလိုမျိုးဟိုကိုအိမ်ကိုမိဆိုးတဲ့အဖြစ်တွေလည်းရှိတယ်ပေါ့အဲ့လိုဆွဲဆွဲချက်တွေလည်းအများကြီးရှိတာပေါ့နော်ဒါမဲ့လို့ဒီလုံချုံရေးတပ်ဖွဲ့တွေအနေနဲ့အလွန်ကျွန်းအင်အားသုံးတာလည်းရှိကောင်းရှိနိုင်ခဲ့တယ်ပေါ့နော်အဲ့လိုမျိုးဟာတွေကိုထဲထဲဝင်ဝင်သိနိုင်ဖို့အတွက်ပေါ့နော်တပ်မတော်ဘက်ကရောပူးပေါင်းဆောင်ရွက်မှုရှိပါလားရှင
်ဟုတ်ဟိုခုနပြောလို့ပေါ့နော်ကျွန်တော်တို့အခုဒီစုံစမ်းရေးကော်မရှင်ဒုတက်သမ္မတဦးမြင့်စွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်ဖွဲ့တယ်ဆိုတာလေဒါကြောင့်ဖွဲ့ထားတဲ့ဥစ္စာဖြစ်ပါတယ်ခင်ဗျာခုနပြောတဲ့ဒီဟိုအောက်တိုဘာ9ရက်နေ့မှာဖြစ်တဲ့ဖြစ်စဉ်အပါအဝင်ဒီနောက်ဆက်တွဲဖြစ်တဲ့ဖြစ်စဉ်တွေနောက်ဆက်တွဲရှင်းလင်းရေးလုပ်တဲ့ဖြစ်စဉ်တွေမှာဒီဆွဆဲချက်တွေကိုပြန်ပြီးတော့စုံစမ်းစစ်ဆေးဖို့အတွက်ဖွဲ့ထားတဲ့အတွက်ကြောင့်ဒီလိုကိစ္စတွေမှာခုနပြောသလိုဒီဟိုဒီ composition မှာလည်းဘယ်သူတွေပါလဲဆိုတဲ့ဥစ္စာလည်းဆရာမသိပြီးတဲ့အတွက်ကြောင့်တက်မတော်အနေနဲ့လည်းဟိုအများကြီးပူးပေါင်းဆောင်ရွက်တဲ့ဥစ္စာမျိုးရှိပါတယ်။ဒါကြောင့်မို့လို့ဒီကိစ္စမှာဒီဒုသမရတီဦးမြင့်စွေဦးဆောင်ပြီးတော့ဒီ commission ကနေပြီးတော့ဒီဟိုစုံစမ်းစစ်ဆေးမှုရဲ့ရလဒ်ကိုကျွန်တော်တို့စောင့်မျှော်ကြည့်နေပါတယ်ခင်ဗျာ။
ကျေးဇူးအများကြီးတင်ပါတယ်။
ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့
။ဟုတ
်။ဒါကတော့နိုင်ငံသားရေးဝန်ကြီးဌာနအဖြစ်ပြီးဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကိုဒေါခင်စိုးဝင်းကတည်တံ့တွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့လူခွင့်အဖွဲ့တစ်ခုဘက်ကစိုးရိမ်မှုတွေရှိနေတယ်ဆိုတဲ့သတင်းကိုလည်းတစ်ဆက်တည်းတင်ပြခြင်းပါတယ်။ရခိုင်ပြည်နယ်အတွင်းနယ်မြေစစ်ဆေးရေးဆောင်ရွက်တဲ့နေရာမှာမြန်မာစစ်တပ်ဟာရိုဟင်ညာမွတ်စလင်တွေကိုပြစ်မှတ်ထားပြီးတော့လူခွင့်ချိုးဖောက်တာတွေကြဲကြဲပြန့်ပြန့်လုပ်နေပေမဲ့ဒီအခြေအနေကိုရပ်တန့်ဖို့အစိုးရဘက်ကထိထိရောက်ရောက်ဆောင်ရွက်နိုင်ခဲ့ခြင်းမရှိဘူးလို့လူခွင့်အဖွဲ့တစ်ခုဖြစ်တဲ့ Amnesty International AI အဖွဲ့ကဝေဖန်လိုက်ပါတယ်။လူနေအိမ်တွေအများအပြားမိရှို့ဖျက်ဆီးခံရပြီးတော့ရွာသားတွေထောင်ထဲချီအိုးအိမ်တွေစွန့်ခွာထွက်ပြေးနေရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဟာအခြေအနေဟာအထူးစိုးရင်စရာဖြစ်တယ်လို့လည်း AI အဖွဲ့ကပြောပါတယ်။ဆက်သွယ်မေးမြန်းထားတဲ့မက်ခင်ဖြူထွေးပြောပြပေးပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့ကလုံခြုံရေးစခန်းတွေတိုက်ခိုက်ခံရပြီးလုံခြုံရေးတပ်ဖွဲ့ဝင်တချို့သေဆုံးခဲ့ရပြီးတဲ့နောက်မြန်မာစစ်ရကအစံဖက်တိုက်ခိုက်သူတွေကိုလိုက်လံရှာဖွေတဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာလူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ရှိခဲ့တယ်လို့နိုင်ငံကလူခွင့်ရေးဖွဲ့တစ်ခုဖြစ်တဲ့ Amnesty International AI ကဝေဖန်လိုက်ကြပါဆိုရင်စီကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အစိုးရဘက်ကကြိုင်တွေ့ရမှာအားနည်းချက်တွေရှိခဲ့တယ်လို့ AI အဖွဲ့ကတောင်အားရှရေးရာသုတေသီ Olaf Blomqvist ကပြောပါတယ်
Over the last couple of months, we have been disappointed by the response of Aung San Suu Kyi. Her office has often denied what's been going on in Rakhine State or sought to try to downplay the seriousness of the
violence. ဒီကနေ့နှစ်လလောက်ကာလအတွင်းရခိုင်ရင်းနဲ့ပတ်သက်ပြီးတော့ဒေါ်ဆန်းစစ်ကြီးဘက်ကတုံ့ပြန်မှုအားနည်းခဲ့တဲ့အပေါ်မှာကျွန်တော်တို့စိတ်ပျက်မိပါတယ်။ရခိုင်ပြည်နယ်အတွင်းကအဖြစ်အပျက်တွေလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ဒေါ်ဆန်းစစ်ကြီးအစိုးရယုံကမဟုတ်မှန်ကြောင်းညင်းခဲ့တယ်လို့စိုးရိမ်စရာအခြေအနေတွေကိုလည်းရှော့ပေါက်ပြောခဲ့ပါတယ်။အရတားအစိုးရဖွဲ့ခေါင်းဆောင်တယောက်အနေနဲ့လူခွင့်ချိုးဖောက်မှုတွေရပ်တန့်အောင်ဟန်တားမဲ့တာဝန်ရှိပေမဲ့ဒေါ်ဆန်းစစ်ကြီးအနေနဲ့ထိထိရောက်ရောက်မဟန်တားနိုင်ခဲ့ပါဘူး။
ဒါပေမဲ့လည်းရခိုင်ပြည်နယ်အတွင်းအရေးပါတဲ့အုပ်ချုပ်မှုပိုင်းတွေကိုစစ်တပ်ကအဓိကထိန်းချုပ်ထားပြီးစစ်တပ်ရဲ့ဩစာလွှမ်းမိုးမှုကသိပြီးတော့ကြီးမားသလိုလက်ရှိလူခွင့်ရေးချိုးဖောက်မှုတွေကိုလည်းစစ်တပ်ကကျူးလွန်နေတာကြောင့်ဒေါ်ဆန်းစုကြည်အနေနဲ့အခုကိစ္စကိုဘယ်လောက်အတိုင်းအတာအထိကိုင်တွယ်ဖြေရှင်းနိုင်မလဲဆိုတာရှင်းရှင်းလင်းလင်းမသိနိုင်ဘူးလို့ Blockist ကပြောပါရယ်AI ဖွဲ့ရဲ့လိလချက်တွေအရကတော့ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေဟာအထူးစိုးရိမ်စရာအခြေအနေမှာရှိတယ်လို့သူကပြောပါရယ်
We've documented a range of human rights violations. This includes soldiers and police who have randomly fired on and killed civilians. They have raped women and girls.
They have murdered and killed villagers. They have murdered and killed villagers. They have murdered and killed villagers. They have murdered and killed villagers.ဒါပြင်ရိုဂျာမျိုးသားထောင်နဲ့ချီတရားလက်လွတ်ဖမ်းဆီးထိန်းသိမ်းခံရပြီးတော့သူတို့ကိုဘလူးဆွဆွဲချက်တွေနဲ့တရားဆွဲထားတယ်ဘလူးအရေးယူသွားမယ်ဆိုတာတွေလည်းဘာမှမသိရတဲ့အခြေအနေမှာရှိပါတယ်ဒါတွေကိုကျွန်တော်တို့အထူးပဲစိုးရိမ်ပါတယ
်အစိုးရလုံခြုံရေးစခန်းတွေကိုရိုဂျာအဖွဲ့တစ်ခုကအကြမ်းဖက်တိုက်ခိုက်ခဲ့တာကိုအစိုးရဘက်ကတုံ့ပြန်ကြိုက်တွေတာလို့ဆိုပေမဲ့တကယ်တမ်းမှာတော့လုံခြုံရေးတပ်ဖွဲ့တွေဟာဘာသာရေးလူမျိုးရေးအပေါ်မှာအခြေခံပြီးတော့ရိုဂျာမွတ်စလင်တွေကိုတမင်ပြစ်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့လည်း AI အဖွဲ့ကပြောပါတယ်ဒီအခြေအနေကိုမြန်မာအစိုးရဘက်ကအမြန်ဆုံးအဆုံးသတ်တဲ့နယ်လို့ Blockist ကပြောပါရယ
် What we want to see at the moment are three things. First of all, we want the military to end this vicious campaign against Rohingya people because
ကျွန်တော်တို့အနေနဲ့တိုက်တွန်းချင်တာသုံးခုရှိပါတယ်ပထမချက်ကမြန်မာစစ်တပ်ရဲ့ Rohingya တွေအပေါ်လက်ရှိစစ်ဆင်နေတာတွေအဆုံးသတ်ဖို့ပါရွာသားတွေတပ်ဖြတ်ခံရအထမပြုကျင့်ခံနေရတာတွေအမြန်ဆုံးအဆုံးသတ်ဖို့လိုပါတယ်ဒုတိယချက်ကမြန်မာစစ်အနေနဲ့ရခိုင်ပြည်နယ်အတွင်းတွာလာမှုကန့်သက်ထားတာတွေကိုအဆုံးသတ်ပြီးတော့လူခွင့်ရေးလေးလာစောင့်ကြည့်သူတွေသတင်းမီဒီယာတွေကိုဝင်ရောက်ခွင့်ပြုပြီးတော့အခြေအနေကိုလေးလာခွင့်ပေးရပါလိမ့်မယ်။အထူးသဖြင့်လူသားချင်းစာနာမှုအကူအညီပေးတဲ့အဖွဲ့တွေဝင်ရောက်ခွင့်ကန့်သက်ထားတာကြောင့်အကူအညီတွေအကြီးအကျယ်လိုအပ်နေတဲ့ဒုက္ခသည်တွေအတွက်အကူအညီတွေပေးနိုင်အောင်လမ်းဖွင့်ပေးရပါမယ်။တတိယချက်ကတော့တာဝန်ခံမှုပါ။အပြစ်ကျူးလွန်သူတွေနဲ့ပတ်သက်လို့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတော့ရေးယူဆောင်ရွက်သွားပါလိမ့်မယ်။
မြန်မာအစိုးရဘက်ကတော့ရခိုင်ပြည်နယ်အတွင်းနယ်မြေစစ်ဆင်မှုတွေမှာလူခွင့်ရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ရှိခဲ့တယ်ဆိုတော့နိုင်ငံကလူခွင့်ရေးဖွဲ့ရရဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အားလုံးဟာမမှန်ကန်တဲ့အကြောင်းထုတ်ပြန်ထားသလိုချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့အထောက်အထားတွေရှိရင်အစိုးရကိုတင်ပြလာဖို့ကြိုးစားတဲ့အကြောင်းလည်းပြောထားပါတယ်။ရခိုင်ပြည်နယ်ငြိမ်းချမ်းရေးနဲ့ပြည်လဲထူထောင်ရေးလုပ်ငန်းတွေအတွက်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုလည်းခွင့်ပြုသွားမယ်အကြောင်းဒီကနေ့ရန်ကုန်မြို့မှာရခိုင်ရေးနယ်ပတ်သက်ပြီးဒေသတွင်းအာဆီယံငွေကြေးရေးဝန်ကြီးတွေကိုရှင်းလင်းတဲ့ပွဲမှာမြန်မာအစိုးရဘက်ကပြောဆိုခဲ့ပါတယ်ရှင
်မြန်မာနိုင်ငံလွတ်လပ်ရေးရခြင်းကလေးကပြည်တွင်းမှာအချင်းချင်းတိုက်လာကြတဲ့စစ်ပွဲတွေဟာဒီကနေ့အချိန်ထိလည်းမရပ်နိုင်ကြသေးပါဘူးအခုလိုအချင်းချင်းတိုက်နေကြတဲ့စစ်ပွဲတွေရပ်သွားအောင်ဘယ်သူမှမလုပ်နိုင်ကြတော့ပါဘူးလားစစ်တိုက်နေတာကဘယ်သူတွေအကျိုးအမြတ်ဖြစ်ထွန်းနေလို့ဘာအကျိုးအမြတ်တွေရနေလို့အခုလိုမပြီးနိုင်မရနိုင်တိုက်နေကြတာပါလေဘာအကြောင်းနဲ့ဖြစ်ဖြစ်စစ်တိုက်နေကြတာကိုရပ်ပြီးအုံနောက်ကြီးကြီးအမျှော်မြင်ရှိရှိနဲ့ဆွေးနွေးပြောဆိုဖြေရှင်းဖို့မစွမ်းနိုင်ကြတော့ပါဘူးလားဆိုတာကိုအင်္ဂါညတိုက်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးကြရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5-4 email is burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောရရှင်နဲ့အားလုံးကိုဖိတ်ခေါ်လိုက်ပါတယ်ခင်ဗျာ
မနက်ပြန်အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ကြံနေသေးတဲ့သတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းကွန်ဟင်းမြို့နယ်တာချီလိပ်မြို့တွေမှာမနေ့ကလက်နက်ခဲယမ်းတွေနဲ့ကာလာတံမိုးကြက်သိမ်းပေါင်း1,000ချီပြီးတံမိုးရှိတဲ့မွေးစေဝါတွေရှာဖွေဖမ်းဆီးမိခဲ့ပါတယ်။နောက်ဆက်တွဲဖမ်းဆီးမှုတွေလုပ်ရမှာမို့အခုချိန်မှာတော့အပြည့်အစုံပြောလို့မရသေးဘူးလို့တာချီလိပ်မွေးတပ်ဖွဲ့စုကပြောပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်တောင်ပိုင်းကွန်ဟင်မြို့နယ်တာချီလိပ်မြို့နယ်တွေမှာတက်မတော်ရဲနဲ့မူရစ်စေဝါတိုက်ဖြတ်ရေးတပ်ဖွဲ့စုတွေစုပေါင်းပြီးဘင်းပြူတုံ140ကျော်အပါအဝင်တခြားမူရစ်စေဝါအများအပြားကိုဒီအပိုင်းတွင်ဖမ်းဆီးမိခဲ့တယ်ဆိုပြီးတာချီလိပ်မူရစ်တပ်ဖွဲ့စု30ကအတည်ပြုပြောကြားပါတယ်
ဘယ်ဘယ်ဘလောက်တုံး140တလုံးပါတော့ကျတော့ထုတ်ပြန်လို့မရနိုင်ဘူးဆိုတာကျွန်တော်တို့ကဒီနဲ့မပြီးသေးဘူးခင်ဗျာတော့နောက်ဆက်တွဲကြတယ်လို့အခုသူ့ဟာတွေကနောက်ဆက်တွဲတွေ live site လို့လို့များတော့ကျွန်တော်တို့အဲ့လိုပြောလိုက်ဟဲ့နော်ပြန်နေတယ်ကြာနောက်ဆက်တွဲတွေပြန်နေတယ်ဒီဘက်နဲ့ကျွန်တော်တို့ပြောလိုက်ကျွန်တော်တို့သတင်းပေါက်ပါဆက်လုပ်ဆရာကြီးလို့ပါ
မူရတက်ဖွဲ့စုတွေကဖမ်းဆီးမိတဲ့ကာလတံပိုးကိုအတိမပြုသေးပေမဲ့ လက်ရှိဖမ်းဆီးမိတဲ့မူရစေဝါနဲ့ဆက်ဆက်ပစ္စည်းတန်ဖိုးကကျက်သိန်းပေါင်းတောင်းတဲ့ချီပြီးတန်ဖိုးရှိတယ်ဆိုပြီးစစ်တပ်ပိုင်းမြဝတီသတင်းတွေမှာဖော်ပြနေပါတယ်။မြန်မာနိုင်ငံရန်ကုန်တိုင်းအတွင်းမှာလည်းပြီးခဲ့တဲ့အပတ်အတွင်းကမင်္ဂလာတော်မြို့နယ်ဗရမ ्या မြို့တစ်ကအိမ်တလုံးမှာစိတ်ကြွဆေးပြား24သိန်းကျော်ဖမ်းဆီးမိခဲ့ပါတယ်။ဒီဇင်ဘာလ10ရက်နေ့ကတော့ပဲခူးတိုင်းကနေရခိုင်ပြည်နယ်ဘက်ကိုထွက်တဲ့ဗရောင်းမြို့နယ်ညောင်ချီတောက်အုပ်စုစမ်းပက်လက်ပြေးရွာအနီးဗရောင်းတောင်ကုတ်ကားလမ်းမှာမူရစေဝါတွေတင်ဆောင်လာတဲ့ကားတစ်စီးရဲတပ်ဖွဲ့ဝင်တွေကရှာဖွေစစ်ဆေးခဲ့တာပါ။ဒီစစ်ဆေးချက်အရဒီဇယ်ပီပါရီပီနန်8တွေနဲ့ထဲ့သွင်းတယ်ဆောင်လာတဲ့မူရစေဝါစိတ်ကြွဆေး15သန်းလောက်ကိုဖမ်းဆီးမိခဲ့ပါတယ်။စိတ်ကြွဆေးတွေအများအပြားဖမ်းဆီးမိတဲ့အခါတိုင်းမှာများသောအားဖြင့်ဖမ်းဆီးမိတာတွေဟာပိုင်ရှင်မဲ့တွေဖြစ်နေကြပြီးဖမ်းဆီးမိသူအများစုကတော့မူရစေဝါရောင်းဝယ်သူတွေမဟုတ်ဘဲတဲယူပို့ဆောင်ခဲ့သူတွေကိုသာဖမ်းဆီးမိခဲ့ကြတာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်လေးရှိတဲ့2015ခုနှစ်အတွက်အစီရင်ခံစာမှာတော့တနိုင်ငံချင်းလိုက်အခြေအနေတွေကိုဖော်ပြထားပါတယ်။အဲ့ဒီအစီရင်ခံစာအရမြန်မာနိုင်ငံဟာကမ္ဘာပေါ်မှာဘိန်းထုတ်လုပ်မှုဒုတိယအများဆုံးဖြစ်နေစေဖြစ်ပြီးမူရစ်ဆေးဝါးကိုထိထိရောက်ရောက်တိုက်ဖြတ်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့မူရစ်ဆေးဝါးတိုက်ဖြတ်ရေးလုပ်ငန်းတွေဟာနိုင်ငံတကာသဘောတူစာချုပ်ပါအချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိဘူးလို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2015ခုနှစ်အတွက်ထုတ်ပြန်တဲ့မူရစ်ဆေးဝါးတိုက်ဖြတ်ရေးနှစ်ပတ်လည်အစီရင်ခံစာမှာရေးသားထားတာပါမြန်မာအာဏာပိုင်တွေဘက်ကတော့မူရစ်ဆေးဝါးတိုက်ဖြတ်ရေးတွေမှာနိုင်ငံတကာနဲ့တက်နိုင်သမျှပူးပေါင်းဆောင်ရွက်နေပါတယ်ဆိုပြီးတုံ့ပြန်ထားပါတယ်ပြီးခဲ့တဲ့နှစ်တွေနဲ့ဒီနှစ်ပိုင်းတွေအတွင်းမှာမြန်မာနိုင်ငံတဝမ်းမှာမူရစ်ဆေးဝါးနဲ့စိတ်ကြွဆေးကြားတွေတန်းနဲ့ချီပြီးဖမ်းဆီးနိုင်ခဲ့တာတွေလည်းရှိခဲ့ပြီးများသောအားဖြင့်တိုင်းနယ်ပြည်နယ်အလိုက်မြန်မာနိုင်ငံမူရစ်ဆေးဝါးတိုက်ဖြတ်ရေးရဲတပ်ဖွဲ့စုတွေကစီမံချက်ထားပြီးလှုပ်ဆောင်နေပါတယ်မြန်မာနိုင်ငံအပအဝင်မဲခေါင်မြင်ဝမ်းတလျှောက်နိုင်ငံလေးခုပူးပေါင်းပြီးမူရစ်ဆေးဝါးတိုက်ဖြတ်ရေးလုပ်ငန်းတွေနဲ့သတင်းအချက်အလက်ပူးပေါင်းဆောင်ရွက်မှုတွေကိုလည်းလှုပ်ဆောင်မှုတွေရှိနေပါတယ်ရှင်
။မရေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။တောတာရှင်များရှင်။စောင်းနှင်းနေဝေးတဲ့ဒီနှစ်တစ်ကူရာသီရောက်တဲ့အချိန်တိုင်းရာသီကိုခန်းစားရေးဖွဲ့ထားတဲ့တခြင်းတွေခရစ်စမတ်တဲ့တခြင်းတွေနဲ့တင်ဆက်ပေးနေပါတယ်။ဒါကြောင့်ဒီနေ့တော့ Celtic Woman အဖွဲ့တည်ဆို့ထားတဲ့ Join to the Walk ဆိုတဲ့တခြင်းလေးကိုတင်ဆက်ပေးခြင်းပါတယ်။နားဆင်ပါရှင်။ Join to the world the Lord is come let us receive our King.VOA တော်တာရှင်နေနှစ်တကူကာလအခါသမယမှာအေးချမ်းပါစေကြောင်း VOA မိသားစုရဲ့ကိုစားစုမုံကောင်းတောင်းပေးပါရရှင် VOA မြန်မာပိုင်းရဲ့ဒုတိယပိုင်းတင်ဆက်ပေးမယ့်အစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2016ခုနှစ်ဒီဇင်ဘာလ19ရက်တနင်္လာနေ့ညရဲ့ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှခရစ်စမတ်အထူးအစီအစဉ်နဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ရမှာကတော့
စင်ကာပူအမီလိုက်မယ်ကျိုးစားမယ်ဆိုတဲ့ခါပြီးကျမကလည်းယုံကြည်ပါတယ်ထောက်ခံပါတယ်ဒါပေမဲ့
မဖြူဖြူဝင်းရဲ့ယုံကြည်ရာနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအယူဆုံးစီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်မြန်မာနိုင်ငံမှာစွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်လူငယ်တွေကိုအစိုးရကငွေကြေးနဲ့နည်းပညာပိုင်းဆိုင်ရာတွေအတိုင်းအတာတစ်ခုထိကူညီပံ့ပိုးပေးမယ်ဆိုရင်အမေရိကန်ပြည်ထောင်စုက Silicon Valley လောက်မကြီးမားရင်တောင်မှနည်းပညာပိုင်းဆိုင်ရာမှာကမ္ဘာအဆင့်မီတဲ့နေရာတစ်ခုဖြစ်လာအောင်စ조사လှုပ်ဆောင်လို့ရတယ်လို့ပညာရေးဆိုင်ရာစွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်မတ်လလဝင်းကပြောဆိုလိုက်ပါတယ်ကျောင်းဆရာဆရာမတွေနိုင်ငံတကာအဆင့်မီပညာရေးစနစ်တွေကိုလေ့လာပြီးတော့ကျောင်းသားတွေကိုခေတ်နဲ့တပြေးညီတင် जा ပို့ချနိုင်ရေးအတွက်အထောက်အကူပြုစေမယ့်နည်းပညာတစ်ခုကိုမြန်မာစွန်ဦးတီထွင်စီးပွားရေးလုပ်ငန်းရှင်တို့ကအမေရိကန်နိုင်ငံက Silicon Valley ကနည်းပညာကုမ္ပဏီတွေနဲ့ပူးပေါင်းပြီးတော့တီထွင်ဆောင်ရွက်နေတာပါမတ်လလဝင်းကိုဆက်သွယ်မေးမြန်းထားတဲ့အပိုင်းနှစ်ကိုတော့ဒီသတင်းပတ်ရဲ့စီးပွားရေးခန္ဓာမှာကိုစုံဝင်းလိုင်းတင်ဆက်ထားပါတယ်ရှင်
မလလဝင်းတို့တီထွင်နေတဲ့ဒီဟွာလေးက virtual reality လေးကငွေကြေးအဖြစ်ဆိုရင်တစ်ခုကိုဘယ်လောက်လောက်များကြာမလဲခင်ဗျာဝယ်မယ်ဆို
ကျွန်တော် Samsung ပေါ့ brand တော့မယ်ဆိုရင်တော့$80 လောက်ကြာပါတယ်ဒါပေမဲ့တုတ်ပြေဝင်တဲ့ဟာတွေဝယ်မယ်ဆိုရင်တော့ကျွန်တော်တို့ကဒီက manufacturer ပေါ့အကြောင်းနဲ့ပစ္စည်းထုတ်လုပ်တဲ့လူတွေနဲ့စကားပြောကြည့်ရတစ်ခုကို20လောက်နဲ့ဝယ်လို့ရတယ်အဲ့တော့မြန်မာငွေ2000ခွဲလောက်နဲ့ဝယ်လို့ရတဲ့ဟိုဟက်ဆက်မျိုးပေါ့နော်အခုကမြန်မာပြည်မှာက2016မေလထွက်တဲ့အဲစတန်အရဆိုရင် mobile penetration က 80% ရှိနေပြီဆိုတော့လူတိုင်းလက်ထဲမှာအဲ90ရာခိုင်နှုန်းလောက်လက်ထဲမှာဖုန်းရှိရတချို့လဲဖုန်းနှလုံးခိုင်တော့လေ90ရာခိုင်နှုန်းလောက်ကလက်ထဲမှာ smartphone ရှိနေပြီဆိုတော့ကျွန်တော်တို့ရင်းစရာကဒီ headset တော့မဟုတ်လေဒီမျက်မှန်လို့ခေါ်ရ virtual reality မျက်မှန်လေးပဲလို့တော့တာပါဟိုပထမတစ်ပိုင်းဖြစ်တဲ့smartphone တွေကလက်ထဲရောက်နေပြီဆိုတော့
ဟုတ်ကဲ့နောက်တစ်ခုကဒီ product ကိုကောဗျာဒီဆရာဆရာမတွေ individual တွေကျောင်းတွေအပြင်ဒီအဖွဲ့အစည်းတွေ institution တွေပေါ့နော်သူတို့တွေကရောစိတ်ဝင်စားတာမျိုးရှိပါလားခင်ဗျာ
ရှိပါတယ်ကျွန်တော်ဂျန်ကုန်ပြန်တော့ကဒီ UNESCO နဲ့စကားပြောဖြစ်ပါတယ် UNESCO ကလည်းသူတို့ရှိမှဆရာဆရာမတွေ teacher training တွေလုပ်ဖို့ရှိတယ်နောက်ပြီးတော့အခုလုပ်နေရဲ့လက်ရှိအခုတော့ပြောလို့ရလက်ရှိ solution ကလက်ရှိဆရာဆရာမ training တွေကကျွန်တော် theory မှာပဲရရက်သွားတယ်အစ်စ်စ်တွေကကြောင်းလာ trend ကကြောင်းလာပြီဆရာဆရာမတွေအဲ့ trend ကိုသူတို့ exposure မရအောင်တကယ်လည်းမရောက်ဘူးဆိုတော့တကယ်ကဟိုဆရာဆရာမတွေမှာတော်တော်လေးခက်ရှိပါတယ်ကျွန်တော်90%လောက်ခေါင်းရိုးကျိုးလာတယ်ခေါင်းရိုးဖြီးဖို့ဆိုတော့တော်တော်မလွယ်တဲ့အခါမှာဒီကျွန်တော်တို့အပြင် exposure trip တွေပေးနိုင်ရင်ကောင်းတယ်ပေါ့နော်တစ်တိုင်းပြည်လုံးနေနေကြတော့အဆင်မပြေတော့သူတို့ကကျွန်တော် project ကိုကြည့်ပြီးတော့ကျွန်တော်တို့ထွင်ထားတဲ့ virtual reality classroom တွေကြတော့တကယ် classroom တွေကိုရောက်သွားတယ်လို့ခံစားလို့ရတဲ့အခါမှာဆိုဆရာဆရာမ training အတွက်အရန်သုံးမှုဝင်တော့သူတို့သဘောကျတယ်ပြောပါတယ်သူတို့ဝယ်ကျင်နေပါပြီဟုတ်
ဟုတ်ကဲ့ Silicon Valley ဆိုတာအမေရိကန်နိုင်ငံမှာအခြေစိုက်တဲ့ဒီဟိုဘာပေါ့နော်ကဘာကိုဥဆောင်နေတဲ့နည်းပညာတွေကိုတီထွင်နေတဲ့ဒီစုံဦးတီထွင်လုပ်ကိုင်နေတဲ့သူတွေအများစုရှိတဲ့နေရာကဘာကျော်နေရာတစ်ခုပေါ့နော်နည်းပညာတွေဘိုင်းမှာသူကဥဆောင်လမ်းပြဖြစ်နေတဲ့နေရာဒါပေမဲ့ Silicon Valley လိုပဲအိန္ဒိယမှာဆိုရင်ဥပမာကျွန်တော်တို့မြန်မာတွေလည်းအများကြီးသိနေကြတာပဲဘင်္ဂလားဟာဆိုလို့ရှိရင်ဒုတိယ Silicon Valley ဆိုပြီးတင်စားခေါ်ဝေါ်ကြတာရှိတယ်အဲ့လိုပဲအလားတူပဲဥပမာဆိုကြပါစို့ဒီ Silicon Valley လိုမျိုးလောက်ကြီးမကြီးမားတဲ့တောင်မှအလားတူပေါ့နော်နည်းပညာပိုင်းနဲ့ဒီ startup တွေပါတွေကိုကျွန်တော်တို့ဟိုလမ်းကြောင်းပေးနိုင်မဲ့ Silicon Valley ဆန်းဆန်းပုံစံမျိုးတွေကျွန်တော်တို့မြန်မာနိုင်ငံမှာဖြစ်ပေါ်လာနိုင်မလားတခြားနိုင်ငံတွေမှာရောအဲ့လိုမျိုးပုံစံနမူနာပြီးလောက်ကြတာတွေရောရှိလားဗျာ
ဟုတ်ကဲ့ရှိပါတယ်2010တုန်းကချီလီပေါ့နော်ချီလီဆိုတော့ကျွန်တော်တို့မြန်မာပြည်လိုပဲတွင်းထွက်ပစ္စည်းရောင်းစားတဲ့နိုင်ငံမှာသူတို့ကော်ပါရောင်းစားတယ်အဲ2010မှာချီလီကကက်ဘိနက်မင်းနစ္စတာတွေက Silicon Valley သူတို့လာပြီးလေ့လာတယ်လေ့လာပြီးတော့ American ရဲ့ Secret Sauce ပေါ့သူတို့ဘာကြောင့် America ဒီလောက်အောင်မြင်လဲဆိုတာသူတွေ့ရတယ်အဲ့ဒါကဒီကမ္ဘာအနှံ့က ဟို brain တွေပေါ့ကဘာနှံ့က account အလုံးစုံအတော်ဆုံးဆိုသလိုသူတို့ဖိတ်ပြီးတော့ဒီ startup တွေထောင်ဖို့အတွက်အားပေးရယ်ဒီ entrepreneurship ပေါ့သူတို့တီထွင်လုပ်ငန်းတွေကိုရမ်းဟိုမြောက်စားရယ်ချင်းမြောက်တယ်ပေါ့နော်အဲ့တော့သူတွေ့သွားတဲ့အခါမှာဒီ chili ကဝင်ကြီးတွေက chili ကိုပြန်ပြီး2010ကနေသူတို့စတယ် chili startup ဆိုပြီးတော့လုပ်ခဲ့တယ်အခု2016မှာတော့ chili က chili convelly ဆိုပြီးတော့ဖြစ်လာပြီအဲ့တော့ဒီပြည်ပြည်ဒီဟာချက်ချင်းတော့ overnight ကျောင်းသွားတာမဟုတ်ဘူး6နှစ်လောက်အချိန်ယူရယ်6နှစ်လောက်အချိန်ယူရတဲ့ကြားထဲမှာလဲဂျီလီကအစိုးရပိုင်းဆိုင်ရာတွေကကျွန်တော်တို့ဒီမရဲကျောင်းမှာဆိုရင် MIT တို့ Harvard တို့ Stanford တို့က graduate တွေဆိုရင်တို့ကဒီကျောင်းတွေမှာမဟုတ်ဘူးเนาะတခြားအလုပ်မျိုးနာမည်ကြီးကျောင်းတွေကကျောင်းသား graduate တွေဆိုရင်တို့ကဟိုဒေါ်လာ4000လောက်ပေးပြီးတော့ဟိုလှမ်းပြီးတော့လှမ်းခေါ်တယ်တို့ရှိမှ startup လုပ်မယ်ဆိုရင်ထောက်ပံ့ပေးကြတယ်အများကြီးရှိအဲ့တော့ဟိုကျွန်တော်တို့လိုမျိုး Harvard graduate တွေ MIT graduate Stanford graduate တွေကဟို startup တွေလုပ်ချင်ပြီဆိုအမေရိကန်မှာလုပ်မလား Chile မှာလုပ်မလားဆိုပြီးတော့စဉ်းစားလာကြတယ်ပေါ့အဲ့တော့ကျွန်တော်မြန်မာပြည်မှာလည်းခုလိုမျိုးဟိုဒီလောက်ကျွန်တော်တို့အထောက်ပံ့မပေးနိုင်အောင်မှလက်ရှိရှိနေတဲ့ဒီ entrepreneur လေးတွေပေါ့နော်လူငယ်လေးတွေ startup လေးတွေကိုအထောက်ပံ့ပေးနိုင်မယ်ဆိုရင်ကျွန်တော်တို့2025လောက်မှာမြန်မာပြည်လဲမြန်လဲ convelly ပဲဖြစ်လာနိုင်ပါတယ်လို့ဟုတ်
ဟုတ်ကဲ့ဟုတ်ကဲ့နောက်တစ်ခုကဆီလီကွန်ဗယ်လီလို့ကျွန်တော်တို့ပြောကြတယ်ဆီလီကွန်ဗယ်လီရအကြီးကြီးကိုလူတွေကလည်းထောင်ပေါင်းချီပြီးတော့အမမျိုးစုံသူကန္တာနဲ့သူလုတ်ကင်နေကြတော့ဒီထက်မှလည်းကျွန်တော်တို့ကြားဖို့တော့ဆိုမြန်မာတွေအများကြီးရှိတယ်ပေါ့နော်ဆိုတော့မြန်မာတွေထဲမှာကောဗျာအခုမလလဝင်းတို့လိုမျိုးဒီရောပေါ့နော်ကိုအိုင်ဒီယာလေးတွေကိုအိုင်ဒီယာလေးနဲ့ကိုနည်းပညာတွေနဲ့ဒီ product တွေဟိုလုပ်နေကြတဲ့စူးဦးတင်ထွင်းလုပ်ငန်းရှင်တွေရှိနေပြီလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ကျွန်တော်လည်းနှစ်ယောက်သုံးယောက်တွေ့ဘူးပါတယ်ကျွန်တော်အမျိုးသမီးထဲမှာတော့ကျွန်တော်ပထမဆုံးလို့ထင်ပါတယ်ကျွန်တော်တခြားမတွေ့ဘူးဒါပေမဲ့မြန်မာပြည်ကနေလာပြီးတော့ဒီမှာ software နဲ့ပတ်သက်တဲ့ engineering နဲ့ပတ်သက်ပြီးတော့လာလုပ်နေတဲ့မြန်မာလူငယ်လေးရှိပါတယ်ဟုတ်
သူတို့တွေကဆိုကြပါစို့ဥပမာဆိုလို့ချင်းအရင်တုန်းကတော့ဟုတ်တာပေါ့နော်မြန်မာနိုင်ငံမှာလုပ်ပိုင်ခွင့်မရှိဘူးအင်တာအထူးသဖြင့်ဒီဟိုဒီဆီလီကွန်ဗယ်လီလိုမျိုးလုပ်ငန်းတွေကိုလုပ်နိုင်ဖို့တော့ကအင်တာနက်နည်းပညာအမတန်မြန်ဆန်မှုလိုတယ်လေဟိုမြန်ဆန်မှုလိုတယ်ဆိုတော့နည်းပညာပိုင်းကဆန်ရချိုးရင်းချက်တွေရှိတဲ့အပြင်ဟိုအစိုးရကလည်းခွင့်မပြုဘူးပိတ်ပင်တားဆီးတာတွေရှိတယ်ဆိုတော့လူတွေကမြန်မာဖြစ်ပေမဲ့လို့နိုင်ငံခြားသားဆိုတော့ဝေရောပေါ့နော်မြန်မာအချင်းချင်းတောင်မှမြန်မာနိုင်ငံမှာသွားလို့ဖို့စိတ်ဝင်စားကြဘူးဒါပေမဲ့အခုကနည်းနည်းပြောင်းလဲမှုတွေရှိလာပြီးအစိုးရဘက်ကလည်းနည်းပညာပိုင်းဆိုင်ရာအတိုင်းအတာတစ်ခုဒီစောစောမလလဝင်ပြောသလိုချီလီဥပမာလိုပေါ့နော်အတိုင်းအတာတစ်ခုဒီအထောက်ပံ့နေပေးနိုင်မယ်အကူအညီပေးနိုင်မယ်ဆိုရင်ဒီမှာရှိနေကြတဲ့ Silicon Valley မှာရှိနေကြတဲ့မြန်မာလူငယ်တွေရောစိတ်ဝင်စားလာပြီးတော့မြန်မာနိုင်ငံမှာပြန်လုပ်မယ်တပွားမြန်မာ Silicon Valley လိုမျိုးပေါ့နော်နာမည်ကတော့ကြိုက်သလိုတစ်ခုဖြစ်လာမယ်ပေါ့အဲ့လိုမျိုးဖြစ်လာနိုင်ခြေရှိနိုင်မလား
ဟုတ်ကဲ့ဖြစ်နိုင်ပါတယ်တခုအရေးကြီးရပါတော့ကျွန်တော်တို့ဒီအစိုးရကကျွန်တော်ငွေကြေးထောက်ပံ့ပေးရုံနဲ့မကောက်ဘောနောက်တခုဒီ startup ဟို culture တခုကောင်းမွန်ဖြစ်လာဖို့ကြတော့ mandatory လို့ပါတယ်ရှေ့ကနေဥဆောင်ပေးမယ်ရှင်လည်းဖြည့်ပေးနိုင်မယ် mandatory လို့ပါတယ်အဲ့ဒါတွေကြတော့ကျွန်တော်မြန်မာပြည်မှာအခုမရှိသေးဘူးညာကျွန်တော်လည်းအခုလုပ်ချင်တာမြန်မာပြည်ပညာရေးအတွက်ပဲအဓိကလုပ်ချင်တာဒါပေမဲ့လည်းလိုအပ်တာက technology ကဒီမှာပဲရှိတော့ဒီလိုပြင်လာရတယ်နောက်တခုကဒီမှာက network တွေရှိရောเนาะဒီလိုမျိုးဟိုတခုခု startup တွေခက်ခဲရှိရာတော့နောက်ဟိုအနေပတ်သက်လို့လေ law နဲ့ပတ်သက်လို့อ่ะဒီဘက်ကခိုင်မာခိုင်ခိုင်မာမာရှိရောပိတ်လိုက်ဖွင့်လိုက်မဟုတ်ဘူးတကယ်ဒီဒီကခိုင်မာရှိရဲ့ rule of law တွေอ่ะကျွန်တော်တို့ startup တွေအတွက်အများကြီးယက်တီပေးနိုင်တဲ့ဟာတော့ပါအဲ့လိုမျိုးဆိုတော့ဒီဘက်ကိုပဲရောက်လာနေပြီခင်ဗျာအဲ့တော့အစိုးရဘက်ကလည်းကျွန်တော်တို့ဟိုကူညီပေးနိုင်တယ် incentive တွေပေးနိုင်တယ်နောက်တစ်ခုကဒီဟိုတခြားmentor တွေကလည်း regional player တွေနဲ့ချိတ်ဆက်ပြီးတော့ဗောနော်ကျွန်တော်တို့မြန်မာပြည်မှာအကုန်လုံး mentor တွေမရှိဘူးဆိုရင်တော့မှာဒီ Southeast Asia လောက်မှာအာ China လောက်ယူရီးယားလောက်ဒီမလေးရှားလောက် Singapore လောက်က mentor တွေနဲ့ချိတ်ဆက်ပေးနိုင်မယ်ဆိုရင်တော့မြန်မာပြည်ဘက်ကိုပြန်လာမှာပါကျွန်တော်တို့အကုန်လုံးလည်းပြန်လာခြင်းကြတာပဲဟုတ်ဒီမနေ့ကဆိုလဲကျွန်တော်အမေစု Harvard ကိုလာတော့တယ်ចောင်းသားတွေနဲ့လည်းဆက်ဖိတ်တယ်ចောင်းသားတွေကလည်းပြန်လာခြင်းတယ်ဗောနော်အဲ့တော့ကျွန်တော်တို့ငွေကြေးအပိုင်းရောနောက်တစ်ခုကဒီ network ပေါ်ဒီ regional player တွေနဲ့ချိတ်ဆက်ပြီးတော့ဘုကိစားလဲလူပါလိမ့်မယ်ဟုတ်
ဟုတ်ကဲ့အများများဖြစ်နိုင်ပါစေလို့ဆုတောင်းတာပေါ့ဗျာ
ဟုတ်ကဲ့ကျွန်တော်လည်းဆုတောင်းပါတယ်ရှိပါလား
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့မဆုမျက်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ရအောင်ပါရှင် Nintendo ကုမ္ပဏီကြီးရဲ့အအောင်မြင်ဆုံးဂိမ်းတစ်ခုဖြစ်တဲ့ Mario Game ကို iOS 32နဲ့ကစားနိုင်မှု Super Mario Run Game အဖြစ်နဲ့
ထုတ်လိုက်ပါပြီ Apple App Store မှာအခမဲ့ရယူနိုင်ပေမဲ့ဂိမ်းထဲမှာပါတာတွေအကုန်လုံးကိုအပြည့်အဝကစားနိုင်မှုဆိုရင်တော့$10ပေးရမှာဖြစ်ပါတယ်ဒါပေမဲ့ Mario Game Lock မှာထိတ်တန့်ရောက်အောင်မြင်မဲ့ဂိမ်းဖြစ်မယ်လို့ခန့်မှန်းနေတဲ့အကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ထားတာနားဆင်ပါရှင်
ဘာစုမြင့်ဝင်မာရီယိုဂိမ်းကစားနေရလားဗ
ျဟုတ်ပါကုသားညုံကြီးဒီဇင်ဘာ15ရက်နေ့တုန်းကမှထွက်တဲ့ Super Mario Run လေ iPhone တွေအတွက် Mario Game ထွက်မယ်လို့ Apple ကုမ္ပဏီက September လတုန်းကအမည်ပေးထားတဲ့ဟာဒီဂိမ်းကစားရဖို့စောင့်နေတာရှင
်အရင်ကတော့ဂိမ်းတွေမကစားဘူးဆိုထူးထူးခြားခြားပါလားမာစုမြင့်ဝင
်ပုံမှန်ဆိုရင်တော့ကစားလေမရှိဘူးရှင်အခုဟာ Mario Game ဟုတ်လေ Super Mario ဆိုတာကျွန်တော်တို့ငယ်ငယ်တည်းကဆွဲဆွဲလန်းလန်းကစားခဲ့ကြဘူးတဲ့ဂိမ်းမဟုတ်လား1980လောက်ထဲကအခုထိအအောင်မြင်ဆုံးဂိမ်းတစ်ခုဆိုရင်လည်းမမှားဘူးအခုတော့လက်ကင်ဖုန်းပေါ်မှာကစားနိုင်တယ်လို့ဆိုလို့ကစားကြည့်နေတာပါကိုသားညုံရ
ဘလို့နေလဲဗျဒီ Super Mario ဂိမ်းမထွက်ခင်ကတည်းကတော်တော်လေးအပြောများအရေးများခဲ့တဲ့ဂိမ်းပဲဗျ Apple ကုမ္ပဏီကဆိုရင်သူ့ရဲ့ iPhone iPad တွေနဲ့ကစားလို့ရမယ်ပထမဆုံး Nintendo ဂိမ်းဆိုပြီးတော့ကြော်ညာခဲ့ရတာမောပဲမဟုတ်လား
ကျွန်တော်ကတော့ TV ဂိမ်းအနေနဲ့ပထမဆုံးစကစားပူးခဲ့တာနောက်ပိုင်းမှာဒီ Nintendo က handheld လက်ကင် game set လေးတွေနဲ့ထုတ်တော့မကစားပြတ်တော့ပါဘူး။အခုကြမှာဒီဖုန်းပေါ်မှာပြန်ကစားကြည့်တာတော့တိတ်ပြီးတော့အထမကြသေးဘူးရှင်။တခုတော့ရှိတာပေါ့ကျွန်တော်က game ကစားရတဲ့ဆိုတာထက်ကိုအခု blogger အစီအစဉ်အတွက်စမ်းသပ်ကစားကြည့်တာမျိုးဆိုတော့ဒီတကယ်ကို game ကစားရတဲ့သူတွေနဲ့တော့အမြင်ကွဲနိုင်ပါတယ်။ तू က Super Mario Run ဆိုတဲ့အတိုင်းပဲဒီ engine အနီးအုတ်ထုတ်အနီးဝတ်ထားတဲ့ Mario က game ထဲမှာသူ့အလိုလိုတစ်ချိန်လုံးပြေးနေတယ်။game ထဲမှာခုံတက်ခုံဆင်းလုံနိုင်ဖို့ဆိုလို့ရှိရင် phone screen ကိုလက်နဲ့တိုးတိုးပြီးတော့လုပ်ရတယ်။တခြား Mario game တွေလိုပဲဒီရွှေတင်းကားတွေစု၊မိုရီစာ၊ Anya တွေထောင်ချောက်တွေကိုရှောင်ပေါ့။တခုထူးတာကတော့ဒီ game ကိုကလက်တစ်ဖက်ထဲနဲ့ကစားလို့ရအောင်လို့ Nintendo နဲ့ Apple တို့ကထွင်ထားတယ်ရှင်။နောက် phone ကို downlight ကင်ထားပြီးတော့ပဲကစားရတယ်။ phone ကိုလက်တစ်ဖက်ထဲနဲ့ကင်ပြီးတော့မှ game ကစားလို့ရအောင်လို့တဲ့ Nintendo ကုမ္ပဏီကပြောတယ်လေ။
အခုဆိုလို့ရှိရင်2016ထဲမှာ Nintendo Mobile Game တွေအောင်မြင်တယ်ပြောရမှာပေါ့ဗျပထမဆုံးက Pokemon Go အခုတခါလဲ Super Mario Run ဆိုတော့
ဟုတ်တယ်ရှင် Pokemon က Nintendo ရဲ့မူလ game ဆိုပေမဲ့ Pokemon Go Mobile Game ကြတော့ Niantic ကုမ္ပဏီကထွင်တာလေအဲ့ဒီ game ကရတဲ့အကျိုးအမြတ်ကိုတစ်စိတ်တစ်ပိုင်းမဲ့သူတို့ခန်းစားရတာပါဒါပေမဲ့အဲ့တုန်းကလည်းစထွက်တုန်းကဆိုရင်ထိတ်တန့်သတင်းတွေထဲမှာပါရတဲ့အထိပဲဟိုးလေးတကြောကြောပဲရှင်မြန်မာနိုင်ငံမှာလည်းကစားကြတဲ့သူတွေမနေဘူးမလားiOS တွေအတွက်ရော Android တွေအတွက်ပါအယောင်ရဆုံး app စရင်းဝင်ခဲ့ကြတယ်လေအခု Pokemon game ရောကနည်းနည်းလေးညင်သွားချိန်ကျတော့ Super Mario Run ကထွက်လာတယ်ဒီဇင်ဘာ15ရက်နေ့တုန်းကဒီနိုင်ငံပေါင်း150မှာ Super Mario Run app တွေကိုတနေ့ထဲမှာထုတ်လိုက်တာလေ
လောလောဆယ်က iOS အတွက်ပဲမဟုတ်လားဗျ Android ဖုန်းတွေအတွက်လောလောဆယ်မထွက်သေးလို့မကြည်မနက်ဖြစ်နေကြတာတွေလည်းဖားပါရဲဗျဒါနဲ့ game app က $10 တော့မှပြရတယ်စု
Super Mario Run game app ကို Apple App Store မှာဒီအခမဲ့ download လုပ်ယူလို့ရပါတယ်။ဒါပေမဲ့ game နဲ့မှာပါတာတွေအားလုံးကိုအပြည့်အဝကစားနိုင်ဖို့ဆိုလို့ရှိရင်တော့$10ပေးရပါမယ်။ Nintendo ကုမ္ပဏီအထက်ကဒီသူတို့ကိုယ်ပိုင် Mario game ကိုသူတို့ထွင်တာမဟုတ်တဲ့ဆက်နဲ့ကစားနိုင်ဖို့ထုတ်တာဒါပထမဆုံးအကြိမ်ပဲလေ။ဒါကြောင့် Apple ကုမ္ပဏီနဲ့ပေါင်းပြီးထုတ်တာဖြစ်တယ်လို့ Mario game ကိုထွင်တဲ့ Shigeru Miyamoto ကပြောပါတယ်။အဓိကကတော့ဒီသူတို့ဖြစ်စေခြင်းတဲ့အတိုင်း game ကိုဖန်တီးတဲ့နေရာမှာနည်းပညာပိုင်းလိုအပ်ချက်တွေလိုက်မြင်အောင်ထွင်နိုင်မဲ့ Apple နဲ့တွဲလုပ်တာဖြစ်တယ်လို့ပြောပါတယ်
။ Super Mario Ranking ကအင်တာနက်ချိတ်ဆက်ထားတဲ့ iPhone iPad တွေပေါ်မှာပဲကစားလို့ရတာကတကယ်အားနည်းချက်ကြီးဖြစ်တယ်လို့ game ကြောင်ရေးကြတဲ့ဆောင်းမတော်များများကထောက်ပြကြပါတယ်။ Shigeru Miyamoto ကတော့ဖုန်းထဲမှာသွင်းပြီးတော့ကစားရတဲ့ game လုံခြုံရေးအတွက်ဖြစ်တယ်လို့ပြောပါတယ်။ Game App ကိုနိုင်ငံပေါင်း150မှာ download လုပ်ပြီးတော့ကစားလို့ရအောင်ထုတ်ထားတယ်ဆိုတော့နိုင်ငံတစ်ခုနဲ့တစ်ခုမှာအင်တာနက်ကုန်ရဲ့ network တွေရဲ့လုံခြုံရေးတွေကမတူပါဘူးတဲ့ဒါကြောင့်မလို့ဂိမ်းကစားကြသူတွေလုံခြုံရေးကိုစိတ်ပူစရာမလိုဘဲနဲ့စိတ်ချလက်ချကစားနိုင်ကြအောင်လို့ offline မဟုတ်ဘဲနဲ့ online game ဖြစ်အောင်လုပ်ထားတာလို့သူကရှင်းပြပါတယ
် iOS app တွေနဲ့ကစားလို့ရအောင်လုပ်ထားတဲ့ Super Mario Run game ကိုအောင်မြင်ဖို့ Apple ကုမ္ပဏီကလည်းတော်တော်လေးကိုမျှော်လင့်ထားတယ်ရှင် record online နည်းပညာသတင်း website ရဲ့သတင်းတစ်ခုမှာတော့ Super Mario Run game ကို $10နဲ့ရောင်းရတိုင်းမှာ Apple ကုမ္ပဏီက $3ရပါတယ်တဲ့။နောက်အခုအချိန်က Christmas နဲ့ New Year လက်ဆောင်တွေပေးကြလေးရှိတဲ့အချိန်မျိုးဆိုတော့ Super Mario Run game ကြောင့်မဟုတ်လို့ဒီ iPhone iPad တွေအယောင်တက်လေသူတို့အတွက်အမျက်ရလေဖြစ်တယ်လေ။အဲဒါကြောင့်လည်းဒီ game ကို Apple ကတော်တော်လေးအောင်မြင်စေချင်တာဖြစ်တယ်လို့ရေးထားပါတယ်
။ Super Mario game က1980ပြည့်နှစ်ပိုင်းတွေကစထွက်ခဲ့တာ။နှကမွေးတကားကားနဲ့အဝစ်စားနီယောင်ဝတ် M ဆိုတဲ့အမှတ်တံဆိပ်အုတ်ထုပ်နီယောင်စောင်းထားတဲ့ရုပ်ကိုတွေ့ရတဲ့ဒါကမာရီယိုဂိမ်းတွေကဇက်ကောင်ဆိုတာတော်များများကသိကြတယ်မဟုတ်လားဗျ လူကြီးလူငယ်သိကြတဲ့ဂိမ်းမျိုးဆိုတော့အတော်လေးအောင်မြင်မယ်လို့ခံမှုတွေများတယ်မဆုမြမွန်ရဲ့ Super Mario Ram က Nintendo ကုမ္ပဏီအတွက်တင်မကပါနဲ့ Mobile Game လောကအတွက်လည်းကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်လိမ့်မယ်လို့တော့မှ Forbes မဂ္ဂဇင်းကြီးရဲ့ဆောင်းပါးထဲမှာရေးထားပါတယ်
တချို့ကလည်း game log ကမှသမိုင်းတွင်ပဲ game လို့တောင်ပြောနေကြရဲရှင်။ရှေ့လျှောက်မှာ mobile game လုပ်ငန်းကပို့ပြီးတော့မှတိုးတက်ကြီးကျယ်လာမှကတော့သိကြရဲကိုသားညုံကြီး။ဘာလို့လဲဆိုတော့ Nintendo လိုပဲဒီ game log ကမှချိန်တန်းရောက်တဲ့ Sony ကုမ္ပဏီက2018ခုနှစ်ထဲမှာ smartphone တွေပေါ်မှာကစားနိုင်မဲ့ game 6မျိုးအထိထုတ်ဖို့ရှိတယ်လို့ Super Mario Run မထွက်ခင်ရက်ပိုင်းကပဲအသိပေးကြေညာခဲ့တယ်လေ။PlayStation game set တွေနဲ့အောင်မြင်ခဲ့တဲ့ game တွေကိုလက်ကင်ဖုန်းတွေပေါ်မှာပြန်ကစားနိုင်ဖို့ထွက်မှာဖြစ်တယ်လို့ Sony ကပြောပါတယ်။တေဂျာရာကတော့ဒီတစ်ချိန်ကအောင်မြင်ခဲ့တဲ့ game တွေကို smartphone တွေပေါ်မှာကစားနိုင်အောင်လို့စမ်းသစ်တီထွင်တာကတိတ်ကိုအောင်မြင်နေဆိုတာ Pokemon Go မှာတွေ့ခဲ့ရတယ်။အခုလဲ Super Mario Run game နဲ့စတွေ့နေရပြီဆိုတော့ရှိနေတဲ့အခွင့်အရေးကို game ထွင်တဲ့လုပ်ငန်းကြီးတွေဘက်ကလက်လွတ်ခံမှာမဟုတ်ဘူးဆိုတာကတော့သက်သေပြနေပါတယ်ရှင်။
မဆုမြတ်မော်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ Christmas အထူးအစီအစဉ်တစ်ခုကိုတင်ဆက်ပေးကြပါမယ်။ Christmas ရာသီမရောက်ခင်ကတည်းကအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းကကလေးငယ်တွေဟာ Santa Claus ဘိုးဘိုးကြီးစီကိုစာရေးပြီးတော့သူတို့လိုချင်တဲ့လက်ဆောင်တွေကိုစာရေးပြီးတောင်းကြပါတယ်။ကမ္ဘာတဝန်းကို Christmas တစ်ပင်အတူတင်ပို့နေတဲ့တရုတ်နိုင်ငံကတစ်ပင်အတူလုပ်တဲ့ကုမ္ပဏီဝန်ထမ်းတွေအတွက်တော့ဒီရာသီဟာအလုံးအများဆုံးရာသီဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အရှိတ်အဝါချမ်းမှာတော့ရာသီဥတုသိပ်အေးတဲ့ Christmas ကာလဖြစ်တာမို့လို့ပရာဟိတအသင်းတွေကအိုးမဲ့အိမ်မဲ့နေထိုင်သူတွေအတွက်အနွေးတွေတွေအလှူခံနေပါတယ်။ဒီလိုမျိုး Christmas အကျိုးနိုင်ငံတကာသတင်းတွေကိုကိုသိန်းထိုင်ဦးစီစဉ်တင်ပြထားတာနားဆင်ပါရှင်
။ Santa baby camping contributions under the tree
နယူးဇီလန်နိုင်ငံပါလီမန်ကထွက်လာတဲ့ Christmas ကျင်းသံမှာမြားသောအပြင်လွတ်တော်ရေးရာနိုင်ငံရေးကိစ္စညှိကုံဆွေးနွေးကြအခြေတင်ပြောဆိုကြတဲ့နေရာဆိုပေမဲ့လည်းပြီးခဲ့တဲ့ဗုဒ္ဓနေ့ဒီနေ့အတွက်လွတ်တော်မြေနာခင်မှာMarie Party ပူတွေကောင်းဆောင် Aurora Flavel နဲ့မြို့သွေးပါလီမန်အမတ်တူဖြစ်တဲ့ Marama Fox တို့ကကျန်တဲ့လွတ်တော်အမတ်တွေကို Christmas သချင်းတီးဆိုးပြီးနှုတ်ဆက်ခဲ့ကြပါတယ
် Think of all the joy they've missed
အချင်းစာသားတွေကတော့ Santa Baby Christmas ဆိုတဲ့သချင်းကို Marie Party အကြောင်းနဲ့နိုင်ငံရေးအကြောင်းတွေဟာသနှောပြီးစာသားတွေထည့်ပြီးတီးဆိုခဲ့ကြတာပါနယူးဇီလန်ပါလီမန်ကိုဒီဇင်ဘာလလယ်ကလေးကရနာပြီး၈နှစ်ဖေဖော်ဝါရီလ9ရက်နေ့မှာမှလုပ်ငန်းတွေပြန်ပြီးစတင်မှာဖြစ်ပါ
တယ်။
ခရစ်စမတ်ရာသီရောက်တာနဲ့ပဲရုံးတွေအိမ်တွေမှာခရစ်စမတ်တစ်ပင်တွေနဲ့အလှဆင်လေးရှိပါတယ်။အနောက်နိုင်ငံတွေမှာခရစ်ရှုပင်တွေခုတ်ပြီးတော့ခရစ်စမတ်တစ်ပင်အလှဆင်ကြပြီမဲ့အတော်များများကတစ်ပင်အတူတွေကိုသာသုံးကြတာပါကမ္ဘာတဝန်းအသုံးပြုနေတဲ့ခရစ်စမတ်တစ်ပင်အတူတွေရဲ့60ရာခိုင်နှုန်းလောက်ကိုတရုတ်နိုင်ငံဇီချမ်းပြည်နယ်ကရီဝူကုမ္ပဏီကထုတ်လုပ်ပါတယ်။ဒီရာသီမှာအလုပ်သိပ်များတဲ့အတွက်စန်တာရဲ့တကယ့်အလုပ်ရုံစစ်လို့တောင်မှကုမ္ပဏီကိုတင်စားပြောဆိုနေကြပါတယ်။ဒီအလုပ်ရုံတွေကထွက်တဲ့ခရစ်စမတ်တစ်ပင်တွေရဲ့80ရာခိုင်နှုန်းကိုပြည်ပပို့ပေးပြီးမဲ့လည်းပြည်ရင်းဝယ်လိုအားကလည်းဒီနှစ်ပိုင်းတွေအတွင်းများလာတာကြောင့်နောက်ဆုံးနှစ်လထုတ်ကုန်တွေကိုဒီရင်းဈေးကွက်အတွက်ထားရတယ်လို့စေယုံတာဝန်ခံသူဖြစ်တဲ့ကွီဇွန်မင်းကပြောပါတယ်။ရုရှားနိုင်ငံရဲ့စီးပွားရေးအခြေအနေကြောင့်ခရစ်စမတ်သစ်ပင်တူနဲ့အလှပြင်ပစ္စည်းအမှချဆင်းသွားပြီမဲ့လည်းအမေရိကန်မြောက်ပိုင်းနဲ့တောင်ပိုင်းတွေကဈေးကွက်တွေမှာဝယ်လိုအားခိုင်မာရှိတယ်လို့ဆိုပါတယ်။တရုတ်ရန်ငွေဈေးချဆင်းသွားတဲ့အတွက်လည်းအမေရိကန်ပြည်ထောင်စုဘက်ကမှားတဲ့သူပိုများလာခဲ့တယ်လို့ပြောပါတယ်။ယူကုမ္ပဏီစေယုံလုပ်သားတွေဟာတစ်နှစ်ကို10လအလုပ်လုပ်ကြပြီးတလောက်ရွှေငွေ3000နဲ့4000ကြာဒေါ်လာနဲ့ဆို400ကျော်ကနေ600နီးပါးလက်ကရကြပါတယ်။ဒါပေမဲ့လည်းခရစ်စမတ်တစ်ပင်အိမ်မှာထားဖို့တော့စိတ်ကူးမရှိသလိုတစ်ခါမှလည်းမဝယ်ဘူးတဲ့အကြောင်းအလုပ်သမားတယောက်ကပြောပါတယ်။ခရစ်စမတ်နေ့တကူအားလည်းစိတ်ခံစားချက်တွေကိုဖော်ပြတဲ့အနေနဲ့ဂျပန်နိုင်ငံကဆာအူပြည်ထင်မှန်တန်ရှင်းအလုပ်သမားနူးကတော့တရုတ်ရာသီကွင်တွေကတိရစ္ဆာန်တွေပုံစံဝေစားတချို့ကိုဝတ်ပြီးအလုပ်လုပ်ခဲ့ကြပါတယ်။နှစ်သက်ကူးနေ့မတိုင်ခင်မှာအကျိုးဆင်နွှဲတဲ့သဘောနဲ့ Hotel Romigan Hotel မှာဆင်လာမပြတ်လှုပ်လေရှိတဲ့ဒလေးတခုလည်းဖြစ်ပါတယ်။စန္ဒယာဒီကွင်ရဒီနှစ်ကမြောက်နေ့ဖြစ်ပြီးရှင်းနှစ်ကတော့ကျက်ဖာနေ့ပါ။ဒါကြောင့် Hotel စာဦးပြတင်းမှန်တွေကိုတန်ရှင်းနေတဲ့သူနှစ်ယောက်ကကျက်ဖာနေ့မြောက်ဒီလိုဝေးပြီးတန်ရှင်းရလို့ရင်လူတွေရဲ့အားလည်းရဲ့အပျော်တွေကိုနှိုးထလာစေအောင်လှုပ်ဆောင်ပေးခဲ့ပါတယ်။စစ်ပွဲနဲ့ပြည်ပကားတွေမှာကြာခဏဂျုံရလေးရှိတဲ့ပါလက်စတိုင်းနယ်မြေမှာလည်း လူတွေကခရစ်စမတ်ဘွဲတော်ဆင်နွှဲကိုဆင်သင်ဖြစ်နေပါပြီ။လက်နဲ့လုပ်တဲ့အလားစင်ပစ္စည်းတွေစတင်ရောင်းချနေပါတယ်။နှစ်စဉ်မီထွန်းဘွဲတော်ဓမ္မဒေတီဆိုတဲ့ဘွဲတွေနဲ့ခြေတဲ့ဘွဲတွေကျင်းပလို့ရှိပါတယ်။ခရစ်စမတ်ရာသီကအမေရိကန်ပြည်သူ့ရှေ့ဘက်ချမ်းဒေသတွေမှာအထူးအေးတဲ့အချိန်ဖြစ်ပါတယ်။ခြေခဲမအောင်အေးခဲနေတဲ့ရာသီဥတုကြားပိုးမဲ့အိမ်မဲ့ခြေသလုံးအိမ်တိုင်းသွားလာနေတဲ့သူတွေဒုက္ခရောက်မှဆိုတာကြောင့်ခရစ်စမတ်ရာသီအနှွေးတဲ့အင်းကြီးတွေလူခန်းနေတဲ့ပရာဟိတအဖွဲ့တွေလည်းရှိပါတယ်။အမေရိကန်ပြည်သူနယူးယောက်မြို့နယူးယောက်ကဲရဆိုတဲ့ပရာဟိတအဖွဲ့ကြီးကတော့ဒီနှစ်အတွက်ကိုယ်အင်းကြီး3,500အလူလက်ခံရရှိထားပြီလို့ပြောပါတယ်။ပုံလီကလူရှင်တွေလူမှုရေးလုပ်ငန်းတွေနဲ့ကျောင်းတွေကလူဒန်းတာဖြစ်ပါတယ်။တချို့ကိုယ်အင်းကြီးမလူနိုင်တဲ့သူတွေအနေနဲ့လည်းအနှွေးတဲ့အစား$20ပေးလူနိုင်ပါတယ်။နှစ်စဉ်ဒီလိုလူခန်းခဲ့တာဒီနှစ်နဲ့ဆိုရင် 28 နှစ်ရှိပါပြီ။အမေရိကန်ပြည်သူနယူးယောက်ပြည်နယ်ထဲမှာအိုးမဲ့အိမ်မဲ့နေထိုင်တဲ့သူထောင်ထဲချီရှိပြီးနယူးယောက်မြို့အိုးမဲ့အိမ်မဲ့ဆော့ချော်ရီအဖွဲ့ရဲ့စစ်တမ်းရာအစိုးရနဲ့အသင်းအဖွဲ့တွေကပေးထားတဲ့ယာယီနားခိုနိုင်တဲ့နေရာတွေမှာအိတ်တဲ့သူခြေသလုံးအိမ်တိုင်း6,000လောက်ရှိပြီးတခြားထောင်ချီနေတဲ့သူတွေလည်းလမ်းဘေးမှာဖြစ်သလိုအိမ်နေကြတယ်လို့ပြောပါတယ်။ခရစ်စမတ်ဆိုရင်မိခိုခေါင်းတိုင်တွေကနေဟိုဘိုးဆန်တာကလော့အိမ်ထဲကိုရောက်လာပြီးလက်ဆောင်တွေပေးလို့ရှိတယ်လို့ကလေးငယ်တွေကယုံကြည်ထားကြပါတယ်။နှစ်စဉ်ဒီချိန်မှာကဘာတဝန်းကကလေးငယ်တွေကဖင်လန်နိုင်ငံမှာရှိတဲ့ဖိုးဖိုးဆန်တာကလော့စီကိုစာရေးပြီးသူတို့လိုချင်တဲ့လက်ဆောင်တွေတောင်းလို့ရှိပါတယ်။ဒီစာတွေကိုလက်ခံတဲ့ဖင်လန်နိုင်ငံမြောက်ပိုင်းနော်ဝေးဆီတွင်ရုရှားနေကြာလက်ပန်ကခရစ်စမတ်ဖိုးဖိုးကြီးကလည်းနှစ်စဉ်ဒီတိုင်းလိုပဲစာတွေဖတ်ပြီးလက်ဆောင်တွေနဲ့ခီးလဲကိုပြင်ဆင်နေပါတယ်။မနေ့7နာရီအထိနေအောင်မမြင်ရတဲ့အေးခဲနေတဲ့လက်ပန်ဒေသကစာတိုက်မှာနိုင်ငံပေါင်းနေရာကလေးငယ်တွေရဲ့စာဒီနေ့အတွက်အဆောင်5သိန်းလောက်လက်ခံရရှိထားပါတယ်။လင်းငယ်တွေကသဘောအားဖြင့်လိမ်မာကြသူတွေဖြစ်တဲ့သူတို့မလိမ်မာခဲ့ရင်အကြောင်းတစ်ခုခုတော့ရှိကိုရှိရမယ်လို့ဆန္ဒကလော့ဖိုးဖိုးကြီးကပြောပါတယ်။ခလင်းငယ်တွေပုတ်ပေးတဲ့စာတွေထဲမှာသူတို့လိုချင်တဲ့လက်ဆောင်တွေအကြောင်းတွေမဟုတ်ပါဘူး။မိသားစုနဲ့အားလည်းခီးသွားခဲ့တဲ့အကြောင်းတွေ၊အိမ်ကအိမ်မွေးတိရစ္ဆာန်လေးတွေအကြောင်းတွေ၊ပျော်စရာအကြောင်းတွေပါသလို့အတန်းတွေကတကယ်ချင်းအခြားမျိုးကိုပြောင်းသွားတဲ့အကြောင်းမျိုးတွေမိသားစုဝင်တယောက်ဆုံးမသွားတဲ့စတဲ့စိတ်မကောင်းစရာအကြောင်းတွေလည်းပါတယ်လို့ဆန္ဒကလော့ဖိုးဖိုးကြီးကပြောပါတယ်။ဖီလန်နိုင်ငံမြောက်ပိုင်းလေပန်ဒေသကဆန္ဒကလော့ခြေရွာလေးကိုနှစ်စဉ်ကဘာလက်ကြီးတဲ့3သိန်းလောက်ပါရောက်လို့ရှိပါတယ်။ဖိုးဖိုးဆန္ဒကလော့ကလက်ဆောင်တွေထုတ်ဖို့ပြင်ဆင်နေသလိုသူ့အထုပ်တွေကိုတည်သွားပေးမယ်။ရော့ဒော့ဖ်ရိန်းဒီယာသမင်တွေကလည်းအဆင်သင့်စောင့်နေပါတယ
်။ဟာစမဘောလော
။အမေရိကန်ပြည်ထောင်စုကကလေးငယ်တွေတော်တော်များများကတော့သူတို့လိုချင်တဲ့လက်ဆောင်ပစ္စည်းတွေအကြောင်းဖီလန်နိုင်ငံကိုတင်ပေးဖို့တာမဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုအလက်စကာပြည်နယ်နော်ဘိုးမြဝင်ယူဇွန်လို့ခေါ်တဲ့မြို့ကလေးကဆန္ဒကလော့စ်ဖိုးဖိုးကြီးစီကိုလည်းစာရီရေးသားပေးဖို့ကြပါတယ်။ထောင်ထဲချီတဲ့စာရီကိုလက်ခံပြီးဖတ်ကြားရတဲ့အတွက်နော်ဘိုးစာရိုက်ဝန်တန်းတွေအလုအချုပ်ဆုံးကာလဖြစ်ပါတယ်။လူဦးရေ2000ကျော်ရှိတဲ့ဆန္ဒကလော့နေထိုင်နေဆိုပြီးသတ်မှတ်ထားတဲ့မြို့လေးမှာလမ်းမီတန်ဒီကိုတော်မှခလေးကစားစရာသေးစားတခြားချောင်းပုံစံလုပ်ထားပါတယ်။လမ်းနာမည်တွေကိုလည်းဆန္ဒကလော့စ်လန်း၊စနိုမန်လန်းစသဖြင့်လမ်းနာမည်တွေပေးထားပါတယ်။အမေရိကန်ပြည်ထောင်စုကကလေးငယ်တွေတော်တော်များများလိုချင်တဲ့လက်ဆောင်တွေကနောက်ဆုံးပေါ်အီလက်ထရောနစ်ကစားစရာတွေ၊ဂိမ်းတွေဖြစ်နေတာကိုတွေ့ရတယ်လို့စားရိုက်မန်နေဂျာလီဆာဝဲလန်ကပြောပါတယ်ခင်ဗျာ
။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့ခရစ်စမတ်အစီအစဉ်မှာရှင်နောက်ထပ်အစီအစဉ်တစ်ခုတင်ဆက်ပေးကြပါတယ်။မန္တလေးမြို့မှာမြန်မာစာသင်တန်းတွေဖွင့်လှစ်တင်ကြားပေးနေတဲ့မြန်မာစာပါရဂူဘွဲ့ရထားတဲ့မတ်ဖြူဖြူဝင်းရဲ့ယုံကြည်ရာအမြင်ကိုနားဆင်ကြရအောင်ပါရှင်။မမိုးဖြူစီစဉ်တင်ဆက်ထားပါတယ်။
ကျမလောလောဆယ်ယုံကြည်တာကတော့အဒီခုပြောသွားတဲ့အခု24ရင်းစင်ကာပူအမိလိုက်မယ်ကြိုးစားမယ်ဆိုတဲ့ဟာပြီကျမကလည်းယုံကြည်ပါတယ်ထောက်ခံပါတယ်ဒါပေမဲ့အဲ့ဒီယုံကြည်တာလေးကိုတကယ်ဖြစ်လာဖို့ကျမလူမျိုးတွေရဲ့အရေးချင်းအရေးအသွေးတွေကိုပဲကျမကယုံကြည်ပြီးသားပါတခုနဲ့ကျမကစိတ်ပူလာတာနောက်ပြန်သွားမှာကိုစိတ်ပူနေတာပဲတခါတလေကျတော့အဲ့ဒီနောက်ပြန်သွားမဲ့အရေးအယောင်လေးတွေအဲကျွန်မမြင်နေရတယ်ပေါ့နော်အခုကျေလဲဒါပြည်တွင်းစစ်စင်ရေမကောင်းဘူးဆိုတာလူတိုင်းသိရဲ့လက်တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားဒီကိုမောင်နှမတွေဒုက္ခရေးကြုံတွေ့ပြီးတော့ဘုံခုကျင်းလေးတွေလည်းအခုထိနေရာတော့အိမ်အပြည်ကြရမရှိတဲ့အဖြစ်မျိုးဖြစ်နေသေးတောင်မှဒီပြည်တွင်းစစ်ကိုဟိုအားပေးပါတယ်ဆိုတော့ဒီနေ့ဆိုရင်လည်း post တစ်ခုကျွန်မစိတ်မကောင်းတော့လည်းတွေ့လိုက်ရတယ်ပေါ့နော်အဲ့ဒါတွေကိုပြန်ကြည့်တော့လေဟိုမဲရှုံသွားတဲ့အရင်အာနာ
ရရှိထားခဲ့တဲ့ပါတီအဟောင်းကြီးကဥဆောင်ပြီးတော့အဲကျန်တဲ့ပါတီငယ်လေးတွေကလိုက်ပြီးတော့လုတာတွေ့ရတယ်အဲ့တော့ကျမတို့ကမဖြစ်တော့ဒီအချိန်မှာကျမတို့ပြည်သူတွေအားလုံးရုံရုံကြည်ကြည်နဲ့ပေးခဲ့တဲ့ပါတီအနိုင်ရအပြတ်သက်နိုင်ရတာပြည်လူပြောနေတဲ့အချိန်ကျမတို့ပြောလင်းချက်လေးတွေတက်လာတဲ့အချိန်မှာအဲတမိတောင်မပြေသေးဘူးကျမတို့အခက်အခဲတွေတွေ့ရလဲနားလေပါလေဒါပေမဲ့ဒါမျိုးလေးတွေကြတော့ကျမတို့စစ်ပူရပေါ့နောက်ပြန်သွားမအောင်ပြောရရင်ကျမတို့နောက်နောက်နေတဲ့လက်မဲကြီးပြန်ပေါ်လာမအောင်ကျမတို့အရန်စိတ်ပူပါတယ်ကျမတို့တိုင်းရင်းသားလူမျိုးတွေအားလုံးရဲ့အကြီးအချင်းကကဘာကိုရင်မောင်းတန်းနိုင်မယ်ပညာရေးကောင်းကောင်းမွန်တဲ့ပညာရေးနောက်ဟောပေါ့ critical thinking တွေပါလေသင်ကြားပေးမယ်ပညာရေးဒါကျမတို့ရခဲ့ရင်ဒီပြင်လူမျိုးတွေနဲ့ရေမောင်တန်းနိုင်ပြီလေလို့ယူကြည့်တော့လေအဲ့ဒီလမဲကြီးပြန်ပေါ်လာရင်တမစ်ဆိုးအောင်မှာကျမတို့ပြန်ရောက်သွားရင်ကျမတို့မှလည်းစိတ်မရှိတော့ဘူးမကြံတော့ဘူးဆိုတော့လေအဲ့တော့အခုလည်းနောက်ထောက်ကြာလာပြီအဲ့တော့ကျမတို့ဒီနေ့တွေ့လိုက်ရတဲ့ post အရာပြောချင်တာကတော့ကျမတို့တွေကဒီပြည်ထောင်နိုင်ငံဒီမှာဆိုရင်အဒံရပါတီနဲ့လဲဆိုစဉ်ကာလမှာတော့အပြိုင်ပါတီတွေကတယောက်နဲ့တယောက်လူတွေပုတ်ခတ်ကြပြောဆိုကြအဲသူသူကပုံကောင်းတယ်ကိုကပုံကောင်းတယ်ပြောကြတာပါပဲဒါပေမဲ့တကယ်အနိုင်ရသွားပြီဆိုရင်တော့ဒေပါတီကအလုံးလုံးနေမှန်းတောင်မသိတော့အောင်အားလုံးပူပေါင်းပြီးတော့လုပ်ကြတယ်အဲ့ဒါမျိုးလေးတွေဟိုအတူယူကြလေးတွေတွေ့ရတယ်ပေါ့အခုကျမတို့စီမှာဖြစ်နေတာကကြတော့ဒီအနိုင်ရပါတီပြုတ်ကြရေးအနိုင်ရပါတီသိခါကြရေးပဲဟိုလုံဆောင်နေတယ်ကြံတဲ့ပါတီတွေကကျမအဲ့လိုမြင်နေပေါ့ကျမဖြစ်စေချင်တာအဲ့ဒီနိုင်ငံရေးပါတီတွေကသူတို့ရှုံးတော်လဲသူတို့မှလုံရှားတွေအများကြီးရှိတယ်လို့ကျမမြင်နေပေါ့နော်ဒီဟိုပေါ့ဒီငင်းချင်ရေးအတွေ့အတိုင်းပြည်တွင်းစစ်ငင်းချင်ရေးအတွေ့ volunteer ဟို data တွေကောက်ပေးတာတို့အများကြီးပါလုံဆောင်စရာတွေနောက်ပြီးတော့ဒီကလေးတွေဒီစစ်ပြေးကလေးတွေဘယ်လိုလုပ်ပေးမလဲနောက်နေ့နှစ်စဉ်မန္တလေးမှာကြုံတွေ့နေရတဲ့ရေဘေးဒုက္ခတွေတွေသူလေသူတို့ဘလို့ကူညီမလဲဆိုတော့လုတ်ဆရာတွေအများကြီးပဲဒါပေမဲ့သူတို့အဲ့ဒီလုတ်ဆရာအပိုင်းတွေကိုလိုအပ်တဲ့အပိုင်းတွေကိုနိုင်ငံရေးပါတီတွေအနေနဲ့မလုတ်ကြဘဲနဲ့ဒီနိုင်အနိုင်ရပါတီကိုပဲကျုပ်ကြရေးအသိခါကြရေးလုတ်နေတယ်လို့ကျမမြင်တဲ့အတွက်တခုခုဖြစ်လာရင်နောက်ပြန်သွားမှာ ਉ စိုးရင်လည်းဒါကျမလုံးလုံးစည်ယုံကြည်နေတဲ့ယုံကြည်ရတဲ့ခန္ဓာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရခန္ဓာအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အပတ်စဉ်ခဏတွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြေညာပေးပါမယ်ရှင်။
မြန်မာနိုင်ငံအနေနဲ့ရခိုင်ပြည်နယ်ကအခြေအနေကိုကံတွေဖြစ်ရှင်းတာမှာမြန်မာနိုင်ငံကိုအကူအညီပေးဖို့လိုအပ်တယ်ဆိုတဲ့သဘောတူညီချက်တစ်ခုဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးတွင်ကြားခဲ့ပြီးဘယ်လိုမျိုးအကူအညီပေးသွားမယ်ဆိုတာကိုဆက်ပြီးဆွေးနွေးသွားကြပါမယ်လို့အာဆီယံတွင်မှုချုပ်လီလျောင်မင်းကအစည်းအဝေးပြီးမှသတင်းတောက်တွေကိုပြောပါတယ်။ထိုင်းနိုင်ငံသားရေးဝန်ကြီးဒွန်ပရမုတ်ဝီနိုင်းကလည်းဒါဟာအစည်းအဝေးကောင်းတစ်ခုဖြစ်ပြီးအားလုံးကျေနပ်ကြပါတယ်လို့ပြောသွားပါတယ်။အခုအစည်းအဝေးဟာရခိုင်ပြည်အခြေအနေနဲ့ပတ်သက်ရင်အခြေတော်အခြားနိုင်ငံများအဖွဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေတက်ရောက်ပြီးမြန်မာနိုင်ငံကအင်ရှင်ဖြစ်လက်ခံကျင်းပတဲ့ပထမဆုံးအလို့သဘောဆွေးနွေးပွဲဖြစ်ပါတယ်။ပိုင်ဆိုင်မှုညှင်းပွားနေတဲ့တောင်တရုတ်ပင်လယ်မှာအမေရိကန်နဲ့တရုတ်တို့ကြားပြန်လုံနေကြတာတွေကအင်အားကြီးနှစ်နိုင်ငံကြားအဆင်ပြေဖြစ်နေပြီးသားဆက်ဆံရေးကိုပိုဆိုးစေပါတယ်။ဒေါ်နယ်ထရမ့်သမ္မတရာထူးယူချိန်မှာပြည်ပခါတွေပိုဆိုးလာမလားဆိုတဲ့ခန့်မှန်းချက်လည်းထွက်နေပါတယ်။ပါကစ္စတန်နဲ့အီရန်နိုင်ငံတွေမှာရောက်နေတဲ့အာဖဂန်ဒုက္ခသည်တန်တန်းကျော်ဟာ2016ခုနှစ်အတွင်းကိုယ်သဘောနဲ့ကိုယ်နေရပြန်လာကြတယ်လို့အာဖဂန်အစိုးရကဒီကနေ့ပြောလိုက်ပါတယ်။ဒါဟာ14နှစ်အတွင်းအများဆုံးပြန်သွားတဲ့ဒုက္ခသည်အခြေအတွက်ဖြစ်ပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့မက်ဖာကူဇန်ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်။မနက်ဖြန်မနက်ခင်းထုတ်လွှင့်ပေးမယ်။မနက်ခင်းအစီအစဉ်တွေကိုတော့လိုင်းနိုမီတာ24 40 59 50တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။